Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဩဂုတ်လ17ရက်တောက်တာနေ့ညပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.50နဲ့လိုင်းနက်မီတာ190အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါပြီရှင်။ကျွန်မခွန်ညိုပါရှင်။ခုနှစ်ညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းဦးပါ။မြောက်ကိုရီးယားရဲ့ချင်းချမှုအန္တရာယ်ပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြင်းပြင်းထန်ထန်ထပ်မံတရီပြလိုက်ပါတယ်။တောင်တိုပင်လယ်ကလူလုံကျုံတစ်ခုအနေနဲ့အမေရိကန်စစ်သည်မော်ဖြတ်တန်းကုန်မမှုတွေတရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုရီးယားနယ်နဲ့အတူကြီးညာပေးသွားမှာပါ
။အခုညနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်ရဲ့လုံခြုံရေးအတွက်တပ်မတော်ဆောင်ရွက်ချက်ကိုရခိုင်လွှတ်တော်ကိုယ်စားလှယ်တွေကကြိုဆိုခဲ့ကြပါတယ်။
အစိုးရရဲ့လုပ်ငန်းတာဝန်တွေလုပ်ငန်းဆောင်ရွက်မှုတွေကိုကျွန်တော်အားမရတဲ့အခါမှာလုံခြုံမှုအဖွဲ့အစည်းအကြီးအကဲဖြစ်တဲ့ဖွဲ့စည်းပုံခြေခံဥပဒေအရလည်းတည်တံ့တာဝန်ရှိတဲ့ပုဂ္ဂိုလ်ကိုကျွန်တော်တို့ကြီးကပ်ရတာပေါ့ဗျာ။နိုင်ငံတကာရဲ့ concern ကိုကျွန်တော်တို့သဘောပေါက်တယ်။တော်တော်ကျွန်တော်လက်မခံဘူး။ကျွန်တော်တို့နိုင်ငံတစ်ခုရဲ့ချုပ်ချာအာဏာကိုကျွန်တော်တို့လွတ်ပတ်ခွင့်ရှိတယ်
။ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်နဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ကြရမှာပါ။ဒီကနေ့နေပြည်တော်မှာကျင်းပတဲ့မြမဒီမိုကရေစီအသွင်ကူးပြောင်းရေးဆွေးနွေးပွဲမှာဒေါက်အောင်ဆန်းစုကြည်ကပြည်တွင်းစစ်ရက်စဲရေးကိုလည်းအဓိကဥစားပြီးပြောကြားခဲ့ပါတယ်။ကချင်ပြည်နယ်နမ်တီမြို့နာကရွာတီရွာမှာတပ်မတော်နဲ့ကချင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲကြောင့်စစ်သည်ဆောင်ဒုက္ခတွေရှိလာသလိုအဖမ်းအဆီးတွေလည်းရှိနေတဲ့အကြောင်းစာရာတွေကိုနားဆင်ကြရမှာပါရှင်။ဒီလိုသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရနိုင်တို့ကကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားကစီးရင်းနီးနဲ့စတင်တက်ခတ်လာမယ်ဆိုရင်လက်တုံပြန်ဖို့အတွက်အမေရိကန်စစ်တပ်ကအသင့်အနေထားပြင်ထားတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားကိုထပ်မံတရိပ်ပြောဆိုလိုက်ပါတယ်။စီးရင်းနီးနဲ့တုံပြန်ကင်ပြဖို့အားလုံးအသင့်ပြင်ထားပြီးဖြစ်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်အနေနဲ့တခြားနီးလန်းရွေးချယ်ဆွဲဖို့ညွှန်လင့်တဲ့အကြောင်းသမ္မတက Twitter လူမှုကွန်ရက်မှာဒီကနေ့ရေးသားပြောဆိုလိုက်တာပါ။အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကိုချင်းချောက်တဲ့တက်ခတ်မှုတွေစတင်လှုပ်ဆောင်လာမယ်ဆိုရင်တရုတ်အနေနဲ့မြောက်ကိုရီးယားကိုကူညီပေးမှာမဟုတ်တဲ့အကြောင်းတရုတ်ဆိုရကပြောဆိုပြီးနိုင်ပိုင်းအကြံမှာပဲသမ္မတထရန့်ကထပ်မံတရိပ်ပေးလိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားကစတင်တက်ခတ်လာတဲ့အချိန်မှာတရုတ်ဆိုရအနေနဲ့ဘသူ့ဘက်မှမနေဘဲနဲ့ကြားနေသွားမယ်ဆိုတဲ့သဘောမျိုးကိုလည်းကွန်မြူနစ်ပါတီရဲ့အာဘော Global Times လင်းစာရဲ့ဒီကနေ့အေတအပေါ်မှာမြောက်ကိုရီးယားကိုတရိပ်ပေးရေးသားဖော်ပြပါရယ်။ဒါမှမဟုတ်အမေရိကန်နဲ့မဟာမိတ်တောင်ကိုရီးယားနိုင်ငံတို့စီးရီးယားပူးပေါင်းပြီးကင်ဂျွန်ဝန်အစိုးရကိုဖယ်ရှားဖို့ကြိုးပမ်းလာမယ်ဆိုရင်တော့ကြားဝင်ပါရလိမ့်မယ်လို့လည်းအေတအပေါ်မှာရေးသားထားပါရယ်။ဒီဆောင်ပါကိုရီးယားကျွမ်းစံမှာတိမမှုတွေတိုးလာနေတဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ရည်ရည်ချက်ကိုထပ်မံဖော်ပြလိုက်ရလဲရောက်ပါရယ်။တရုတ်နိုင်ငံကအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံစုံကိုရန်လိုမှုတွေရှော့ချပြီးထင်းထင်းထင်းထင်းဆွဲဖို့အချင်းချင်းတရိပ်ပေးနေတဲ့တိုင်ပြည်လည်းဖြစ်ပါရယ်။
ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်တာဝန်အရရှိရာပေါင်းများစွာကိုရုရှားနိုင်ငံကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တာကအမေရိကန်ပြည်ထောင်စုကိုငွေကြေးကုန်ကျမှုတည်တည်တရာရောကြသွားစေမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။သမ္မတပူတင်ကတကယ်တော့အကူအညီပေးလိုက်တာဖြစ်တယ်လို့သူကသတင်းတောက်တွေကိုဂျာဇာဗီနီကပြောပါတယ်။ကျွန်တော်အနေနဲ့လာစာငွေအသုံးစရိတ်တွေရှင်းချဖို့ကြိုးစားနေတာကြောင့်ကျွန်တော်အနေနဲ့သူ့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်။သူကလူတော်များများကိုတိုင်းပြည်ကနေပြန်ထုတ်ဖို့ပြောလိုက်တဲ့အတွက်ကျွန်တော်လည်းလာစာအသုံးစရိတ်ရောသွားတာကြောင့်ကျေးဇူးတင်ပါတယ်အဲ့လူတွေကိုပြန်ပြီးလွတ်စရာလဲအကြောင်းမရှိတော့ပါဘူးလို့သမတ်ထရမ့်ကပြောပါတယ်အင်မီရောကတော့သမတ်ရဲ့မှတ်ချက်ပေါ်မှာတစုံတရာချက်ချင်းပြောဆိုတာတော့မရှိသေးပါဘူးသမတ်ထရမ့်မှာရုရှားနိုင်ငံပေါ်မှာတင်းတင်းမမာမဆက်ဆံတဲ့အတွက်ဝေဖန်ခံရတာဖြစ်ပါတယ်ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားကထရမ့်အနိုင်ရအောင်ကြောင်းဝင်နှောက်ယှက်တယ်လို့အမေရိကန်ထောက်လှမ်းရေးတွေကအစီရင်ခံခဲ့ပြီးတဲ့နောက်အဲ့ဒီချိန်ကအမေရိကန်သမတ်ဖြစ်ခဲ့တဲ့သမတ်ဘရက်အိုဘားမားကရုရှားတန်တမာ35ရာကိုနင်ထုတ်ပြီးတော့အမေရိကန်မှာရှိတဲ့ရုရှားပိုင်အပန်းဖြေစခန်းတစ်ခုကိုပိတ်ပစ်ခဲ့တာဖြစ်ပါတယ်အဲ့နောက်မှာရုရှားသမ္မတပူတင်ကအမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ရုံးဝန်ထမ်းတွေကိုတိုင်းပြည်ကနေနှင်ထုတ်ဖို့အမိန့်ထုတ်ခဲ့တာပါအမေရိကန်ရွေးကောက်ပွဲမှာရုရှားကဂျာဝင်နောက်ဆက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ရုရှားဘက်ကတော့ညှင်းဆိုထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတရဲ့လုပ်ငန်းတွေရှေ့ဆက်အကောင့်တွေဖော်ရမှာအဓိကကျတဲ့အခန်းကဏ္ဍမှာပါဝင်နေသူတူဖြစ်တဲ့ Republican Party ရဲ့ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကိုလူစည်းရှင်ကြားထိုးနှက်ဝေဖန်လိုက်ပါတယ်ဘဝမှာကဲလို့လူသိများရဲ့ကျမရဲ့ဆောက်ရှောက်မှုဥပဒေကိုဖျက်သိမ်းအစားထိုးပြတ်ထမ်းမှုကြိုးပမ်းနေတဲ့ဥပဒေကိုတက်လွတ်တော်မှာမဲများစုနဲ့ဆုံးဖြတ်တည်ပြုနိုင်မှုမကောနဲ့အနေနဲ့မလုံဆန်နိုင်မှုဆိုရင်တာဝန်ကနေဘေးဖယ်နေဖြစ်တဲ့အကြောင်းသမ္မတထရန့်ကပြောဆိုလိုက်တာပါမစ်မကောနဲ့ပတ်သက်လို့သူ့အနေနဲ့စစ်ပြစ်မှုတွေအကြောင်းနဲ့ဥပဒေမူကြမ်းတွေတည်ပြုပြတ်ထမ်းနိုင်အောင်လုပ်နိုင်မယ်ဆိုရင်ဝန်တာစရာဖြစ်ရပေမဲ့ပထမဆုံးဝန်တာစရာပြောတဲ့သူကသူကိုယ်တိုင်ဖြစ်ရမယ်ဒါပေမဲ့ပုံပွင့်လင်းပြောရမယ်ဆိုရင်တော့ဥပမာကဲကျမ်းမာရေးဆက်ချက်မှုဥပဒေကိုဖျက်သိမ်းပြီးအစားထိုးပြတ်ထမ်းဖို့သမ္မတတာဝန်ယူရတဲ့နေ့ပထမနေ့ကစပြီးလုံဆောင် ရင်မြင်မယ်လေဖြစ်မလာတဲ့အတွက်ဝေဖန်လိုတဲ့အကြောင်းပြောကြားခဲ့ပါတယ်ဒီဥပဒေအကြောင်းကိုခုနှစ်နှစ်လုံးလုံးကြားသိရခဲ့ရပြီးဖြစ်တယ်လို့ဒါကိုဖျက်သိမ်းပြီးဥပဒေသင်းနဲ့အစားထိုးပြဋ္ဌာန်းသင့်တဲ့အချိန်တန်နေပြီဆိုပြီးတော့လေသမ္မတထရန့်ကဝေဖန်ပြောဆိုခဲ့တာပါမကောနဲ့ကတော့သမရရဲ့အလွန်ကျွံတွက်ဆမျောလင့်မှုတွေနဲ့ဥပဒေရေးရာညှိနှိုင်းဆောင်ရွက်မှုတွေမှာအတွေ့အကြုံနှေးပါမှုတွေကိုပြစ်ပယ်ထားလို့မရနိုင်တဲ့အကြောင်းကင်တက်ကီပြည်နယ်မှာရှိတဲ့မဲဆန္ဒရှင်တွေကိုတင်လှမ်းတာနေတော့မှာပဲမှတ်ချက်ပေးပြောဆိုထားခဲ့ပါတယ်
။ဗင်နီဇွဲလားကောင်းဆောင်နီကလပ်စ်မော်ဒူရိုကသူ့ဘော်အမေရိကန်ဆိုရကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တာဟာအရင်ရှင်တို့ရဲ့ရန်လိုမှုဖြစ်တယ်လို့ဝေဖန်လိုက်ပြီးတော့ဒီလိုဒဏ်ခတ်မှုတွေချမှတ်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သူတွေ့ကျင်တယ်လို့ကြားသောရင်းတွေမှာပြောဆိုလိုက်ပါတယ်။ထရန့်ကိုတယ်လီဖုန်းနဲ့ဒါမှမဟုတ်မျက်နှာချင်းလိုက်တွေ့ဆုံစကားပြောနိုင်အောင်စီစဉ်ဖို့နိုင်ငံသားရေးဝန်ကြီးကိုတူညွန်ကြားထားတယ်လို့ဥရပြူလွတ်တော်အမတ်945ဦးပါဝင်တဲ့လွတ်တော်တက်မှာ3နာရီကျော်ကြာပြောကြားခဲ့တဲ့မိန့်ခွန်းအတွင်းသမ္မတမဒူရိုကပြောသွားတာပါဒါပြင်ဖြစ်နိုင်မဲ့ဆိုရင်လာမယ့်စက်တင်ဘာ20ရက်နေ့ညုံမြို့မှာကမ္ဘာတဝန်းကဆိုရခေါင်းဆောင်တွေတက်ရောက်ကြမယ်ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံအပြင်ပန်းမှာထရမ့်နဲ့တရားတွေ့နိုင်အောင်စီစဉ်ဖို့လည်းတူညွန်ကြားထားတယ်လို့သမ္မတမဒူရိုကပြောပါတယ်ရုရှားနိုင်ငံနဲ့ဆက်ဆံရေးအခိုင်အမာထားရှိသလိုပဲအမေရိကန်ပြည်တော်စုနဲ့လည်းအလားတူခိုင်မာတဲ့ဆက်ဆံရေးတရားထားရှိလိုတယ်လို့လည်းဗင်နီဇွဲလားဆိုရှယ်လစ်ခေါင်းဆောင်ကပြောပါရယ်ဗင်နီဇွဲလားနိုင်ငံအနေနဲ့အမေရိကန်သမ္မတကိုအလျှော်ပေးမှာမဟုတ်ဘူးလို့သမ္မတမဒူရိုကသတိပေးပြောဆိုပြီးတော့မကြခင်မှာပဲအခုလိုပြောဆိုခဲ့တာဖြစ်ပါရယ်အမေရိကန်သမ္မတထရမ့်အစိုးရကတော့မဒူရိုဟာဆက်အာဏာရှင်တဦးဖြစ်တယ်လို့ပြောဆိုထားပြီးသူနဲ့အတူလက်ရှိအစိုးရအရာရှိတချို့နဲ့အစိုးရအရာရှိဟောင်း20ကျော်အပေါ်ပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့ကပဲဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာပါ။ဗင်နီဇွဲလားမှာနောက်ဆုံးကျင်းပခဲ့တဲ့လွတ်တော်ရွေးကောက်ပွဲဟာတရားမဝင်ဘူးလို့အမေရိကန်အစိုးရကပြောဆိုထားပါတယ်ခင်ဗျာ
။ UA အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုမျိုးကတင်မြန်မာပိုင်းစီစဉ်ရဲ့တောက်ချနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်တရုတ်ပင်လယ်ပြင်ကတရုတ်ရဲ့လူလူကျွန်းတစ်ခုနီးအမေရိကန်စစ်သည်မော်ဒင်ဖြတ်တန်းသွားခဲ့ပြီးတဲ့နောက်ဒီကိစ္စကိုလုံးဝမချိနဲ့တဲ့အကြောင်းတရုတ်ဆိုရကပြောဆိုလိုက်ပါတယ်။အမေရိကန်ဘိုင် USS John S. McCain စစ်သည်မော်ဟာတရုတ်ပြည်နဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ရရောက်ပြီးတရုတ်ဆိုရရဲ့ချုပ်ချာအာဏာနဲ့လူကျွန်းရေးကိုထိပါတဲ့လုပ်ရဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အချိန်မှပဲရှေ့တန်းမှာတာဝန်ကျနေတဲ့တရုတ်ဝန်ထမ်းတွေရဲ့လူကျွန်းရေးကိုအန္တရာယ်ဖြစ်စေတဲ့အကြောင်းလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဖြတ်တန်းသွားတဲ့တင်မောဟာအမေရိကန်စစ်တင်မောဖြစ်တဲ့အကြောင်းတရုတ်ရဲ့တပ်ကတိတိချင်းဆိုသလိုပဲသတိပေးနှင်ထုတ်ခဲ့တဲ့အကြောင်းလည်းပြောခွင့်ရသူကပြောဆိုခဲ့တာပါ။အမေရိကန်ဖြတ်တင်မောဟာမစ်ချီသန္တာ6တန်းကနေရေမှန်6မိုင်လောက်အကွာမှာဖြတ်တန်းသွားခဲ့ပြီးဒါဆိုရင်နိုင်ငံတကာရေပိုင်နယ်တွင်လွတ်လပ်စွာရေကြောင်းသွားလာမှုဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းဖြင့်လွတ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းအမည်ပေါ်လို့သူအမေရိကန်ရေတပ်ရရှိသူကပြောဆိုခဲ့ပါတယ်။အခုလိုလွတ်လပ်စွာရေကြောင်းသွားလာရေးဆောင်ရွက်ချက်တွေကိုအမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရန့်စတင်တာဝန်ယူတဲ့ဇန်နဝါရီလကစလို့ဆောင်ရွက်လာတာဒီကြိမ်နဲ့ဆိုရင်တတိယကြိမ်ရှိသွားပါပြီ။အမေရိကန်စစ်တပ်အနေနဲ့နိုင်ငံတကာဥပဒေနဲ့ညီလွတ်လပ်စွာရေကြောင်းလေကြောင်းသွားလာမှုတွေကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းအမေရိကန်အစိုးရရရှိတွေကပြောဆိုထားကြတာပါ။တတိယပင်လယ်ပြင်တစ်ခုလုံးနီးပါးကိုပိုင်ဆိုင်ကြောင်းကြေညာထားတဲ့တရုတ်နိုင်ငံကတော့အခုလိုဖြတ်တန်းသွားလာမှုတွေကိုမကြာခဏဆိုလို့ကန့်ကွက်လို့ရှိပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂါဟာပြည်နယ်မှာကျန်းမာရေးလှုပ်ရှားမှုတံပြန်ချေမှုန်းရေးနိုင်ငံတကာတပ်ဖွဲ့တွေရဲ့ညာလုံးပေါင်း၄ချောင်းတိုက်ခိုက်မှုတွင်ရသ16ဦးထပ်မံတည်ဆုံးပြီးဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့အာဖဂန်ဆိုရရာရှိတွေကပြောပါရတယ်။ဒီ၄ချောင်းတိုက်ခိုက်မှုအတွင်းတနေရာမှာအရသားတွေပါတဲ့ကားတစ်စီးကိုထိမှန်ခဲ့တာဖြစ်ပြီးနောက်တနေရာမှာလည်းအရသားတစ်စုကိုထိမှန်ခဲ့တာဖြစ်တယ်လို့ဟက်စကာမီနာခရိုင်ထိပ်တန်းအုပ်ချုပ်ရေးမှူးဆိုင်ယက်ဝါလီက VOA ကိုပြောပါရတယ်။ကားထဲမှာပါတဲ့မိသားစုတစုတည်းကလူရှိရောက်တည်ဆုံးခဲ့တဲ့အကြောင်းသူကပြောပါရတယ်။အခုပြည်ရဲ့ဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့တင်းတော်တဲ့အချိန်မှာထုတ်ပြန်ပြီးသွားမယ့်အကြောင်းနေတိုးမဟာမိတ်တပ်ဖွဲ့ရဲ့အရေးပေါ်ထောက်ပံ့ရေးလုပ်ငန်းအဖွဲ့ပြောခွင့်ရတဦးက VOA ကိုပြောပါတယ်နိုင်ငံတကာတပ်ဖွဲ့တွေရဲ့လေကြောင်းအကူနဲ့အာဖဂန်တပ်ဖွဲ့တွေဟာအဲ့ဒီဒေသမှာ IS နဲ့စစ်သွေးIS တို့ကြောချေမုံရေးထိုးစစ်ဆင်နေတာဖြစ်တယ်လို့ဖြစ်တယ်ဆိုတာကိုဒေသဆိုင်ရာလုံခြုံရေးအရာရှိတွေကတီးပြီးပြောဆိုပါတယ်။နိုင်ငံဟာပြည်နယ်ကခရိုင်တချို့မှာ IS တို့ကြောတွေကိုချေမုံနိုင်ခဲ့တယ်ဆိုတာကိုလည်းအမေရိကန်နဲ့အာဖဂန်ဆိုရတာအရာရှိတွေကပြောပါတယ်။ အာဖဂန်နစ္စတန်နိုင်ငံမှာလက်နက်ကင်ပဋိပက္ခတွေကြောင့်2018ခုနှစ်အစပိုင်းကစလို့တည်ဆုံးသူအရသာ1900ကျော်ရှိပြီးနေရသူတွေလည်းအများပြားရှိတဲ့အကြောင်းအရသာထိခိုက်တည်ဆုံးမှုတွေကိုစီးရင်ကောက်ယူထားတဲ့ကုလသမဂ္ဂစီးရင်မှာဖော်ပြထားပါတယ်ခင်ဗျာ
။ကင်ညာနိုင်ငံမှာလက်ရှိသမ္မတဦးရိုကင်ရတန်းနဲ့အတိုက်ခံကောင်းဆောင်ရိုင်လာအိုရင်းကတို့အကြိမ်နဲ့ရှင်ပြန်ရတဲ့အင်္ဂါနေ့သမ္မတရွေးကောက်ပွဲကနေပြည်ဝင်မဲရလက်တွေဒီကနေ့ထုတ်ပြန်မှုရှိနေတဲ့အတွက်မဲဆန္ဒရှင်တွေစိတ်ဝင်စားစောင့်စားနေကြပါတယ်။မဲဆန္ဒနဲ့290ကမဲစင်း190နဲ့မဲရုံပေါင်း4883ရုံကမဲစင်း1000လောက်ကိုလက်ခံရယူဖို့စောင့်ဆိုင်နေရဆဲဖြစ်တဲ့အကြောင်းလဲရွေးကောက်ပွဲတာဝန်ရှိသူတွေကမနေ့ကပြောဆိုထားပါတယ်။နောက်ဆုံးပြီးတဲ့စီစစ်နေတဲ့အဆင့်ရောက်နေတဲ့အကြောင်းကညာနိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲနဲ့နယ်မြေဆိုင်ရာကော်မရှင်ဥက္ကဋ္ဌဝါဖူလာချက်ဘူကတိကမနေ့ကပြောဆိုခဲ့တာပါ။ဩဂုတ်လ17ရက်နေ့လည်း12နာရီတောင်ဆုံးထားပြီးမဲစင်းတွေအားလုံးလက်ခံရရှိဖို့မျှော်လင့်ထားကြောင်းလဲကော်မရှင်ဥက္ကဋ္ဌကပြောဆိုခဲ့ပါတယ်။ဒီနောက်မှာတော့ရွေးကောက်ပွဲမှာအနိုင်ရသူကိုအမြန်ဆုံးကြေညာပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ။ရွေးကောက်ပွဲကော်မရှင်ရဲ့အစိုးရထုတ်ပြန်ထားတဲ့ဒေသလိုက်မဲရီတွဲမှုတွေအရလက်ရှိသမ္မတကင်ရတာကအတိုက်ခံကောင်းဆောင်အိုဒင်းကထက်ကိုမှတ်သားနေပါတယ်အထက်ခံကောင်းဆောင်ကတော့ဒီမဲရလက်တွေကိုလက်မခံပဲညှင်းဆန်ထားတာပါယူကောက်ပွဲကော်မရှင်ရဲ့ကွန်ပျူတာတွေကအချက်လက်တွေကိုဟက်ကာတွေကခိုးယူတာခံခဲ့ရတယ်ဆိုပြီးရလက်တွေကမှန်ကန်မှုမရှိကြောင်းလဲအထက်ခံကောင်းဆောင်ကပြောဆိုနေတာပါယူကောက်ပွဲမှာအသုံးပြုတဲ့ကွန်ပျူတာတွေတိုက်ခိုက်ခံရတယ်ဆိုတော့ကော်မရှင်အကြီးကကြာသာပေးနေမှာအတည်ပြုပြောတာရှိရင်တိုက်ခိုက်မှုဟာအောင်မြင်မှုမရှိခဲ့ဘူးဆိုပြီးတော့လဲပြောဆိုထားပါတယ်
ဒီနိုင်ငံလေပိုင်းရှမ်းရှိပြည်နယ်မှာတောက်ကြနေကဘတ်ကားတိုက်မှုကြောင့်36ယောက်ထပ်မင်းတိဆုံးပြီးတော့73ယောက်ဒဏ်ရာရသွားတယ်လို့ကြေဝနာပိုင်းကပြောလိုက်ပါတယ်။ဒဏ်ရာရတဲ့သူတွေကိုစေယုံကိုပို့ဆောင်လိုက်ပြီးကယ်ဆယ်ရေးလုပ်ငန်းတွေနဲ့ရင်းနှိုင်းမှုပေါ်စုံစမ်းစစ်ဆေးတာတွေကိုဆက်လက်လုပ်ဆောင်နေပါတယ်။ဘတ်ကားဟာစီချမ်းပြည်နယ်မြို့တော်ချန်တူးကနေဟိနန်းပြည်နယ်လိုယန်းမြို့ကိုကြာသပတေးနေ့ညကထွက်ခွာလာခဲ့တာဖြစ်ပါတယ်။သကောင်ကျော်ပြီးတိတ်မကြခင်မှာပဲအဲ့ဒီအဝေးပြေးဘတ်ကားဟာရှမ်းဟန်ဆောင်အမြန်လမ်းပေါ်ကကင်လင်းလိုင်ကောင်းနိုင်ငံကိုဝင်တိုက်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရှင်းဝါသတင်းအေဂျင်စီကထုတ်ပြန်တဲ့ဓာတ်ပုံတွေမှာတော့ရင်တိုင်းမှုကြောင့်ဘတ်ကားရဲ့ရှေ့ခေါင်းပိုင်းတစ်ခုလုံးကျုံဝင်သွားခဲ့တယ်လို့တွေ့ရပါတယ်။ဘတ်ကားတိုက်မှုဟာလိုင်ကောင်းထဲမှာဖြစ်တာလားဒါမှမဟုတ်အပြစ်မှာဖြစ်တာလားဆိုတာကတော့ကွဲကွဲပြားပြားမသိရသေးပါဘူး။တရုတ်နိုင်ငံမှာကားတွေအရှိန်များတာနဲ့မစင်မချင်းမောင်းတဲ့ကားမောင်းတဲ့သူတွေကြောင့်အမြန်လမ်းတွေပေါ်မှာရင်တိုက်မှုတွေမကြာခဏဆိုသလိုဖြစ်လေရှိပါတယ်ခင်ဗျာ။
အခုလ17ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါရှင်။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဆွေးနွေးပွဲအကြောင်းနဲ့စပါမယ်ရှင်။မြန်မာနိုင်ငံအသွင်ကူးပြောင်းရေးမှာပြည်တွင်းစစ်ကိုငြိမ်သက်နိုင်ဖို့ကအရေးတကြီးဆောင်ရွက်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာလည်းမှန်ကန်တဲ့နည်းလမ်းကိုသာအသုံးပြုဖို့လိုအပ်တယ်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဆွေးနွေးပွဲမှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ဒါ့အပြင်ဒီမိုကရေစီစနစ်တစ်ခုကိုထူထောင်တဲ့အခါမှာအစိုးရမှသာတာဝန်ရှိတာမဟုတ်ဘဲပြည်သူတစ်ရက်လုံးပါဝင်ဆောင်ရွက်ဖို့လိုအပ်ကြောင်းကိုလည်းပြောသွားပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ရှားဖောင်ကပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံအတွင်းဒီမိုကရေစီပြည်ဝရရှိရေးအတွက်အသွင်ကူးပြောင်းရေးလုပ်ငန်းတွေကိုလှုပ်ဆောင်ရမှာပြည်တွင်းငြိမ်းချမ်းရေးရရှိရေးကပထမဦးဆုံးအရေးတကြီးလှုပ်ဆောင်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်
။ကျွန်မတို့ပထမဦးဆုံးအရေးကြီးတဲ့ငြိမ်းချမ်းရေးကိစ္စကိုပြောချင်ပါတယ်။ကျွန်မတို့ပြောင်းလဲဟာမှာပြည်တွင်းစစ်ဖြစ်ပွားနေတဲ့လွတ်လပ်ရေးရာဇင်ကစပြီးတော့ပြည်တွင်းစစ်မီးတွေမငြိမ်းနိုင်တဲ့ကျွန်မတို့နိုင်ငံမှာငြိမ်းချမ်းရေးရအောင်လုပ်ဖို့ဆိုတော့ပထမဦးဆုံးအရေးကြီးဆုံးကိစ္စလည်းဖြစ်ပါတယ်။ကျွန်မတို့ရဲ့ဦးစားပေးလုပ်ငန်းတစ်ခုလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဆိုလို့ရှိရင်တချို့ကနေပြောဖွံ့ဖြိုးရေးကအရေးကြီးတယ်။ဖွံ့ဖြိုးရေးရလို့ရှိရင်အလိုလိုငြိမ်းချမ်းရေးရမယ်လို့ပြောရပုံကိုရှိပါတယ်။ဒါဒီအမြင်ကိုကျွန်မသဘောမတူပါဘူး။ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးဟာခွဲပြီးတော့ကြည့်လို့မရပါဘူး။ငြိမ်းချမ်းရေးမရလို့ရှိရင်ဖွံ့ဖြိုးရေးဆိုတာလည်းတည်တံ့ခံရနိုင်မှာမဟုတ်ပါဘူး။ဖွံ့ဖြိုးရေးမရှိလို့ရှိလို့ရှင်ငြိမ်းချမ်းရေးဟာလည်းတည်တံ့ခံရနိုင်မှာမဟုတ်ပါဘူး။ဒီနှစ်ခုဟာနှစ်ခုစလုံးအတွက်ကျမတို့စူးစမ်းဖို့လိုပါတယ်။ဒါကြောင့်ကျမတို့ဟာဒီနိုင်ငံမှာပြည်တွင်းစစ်ငြိမ်းသွားဖို့ဆိုတာကိုဦးစားပေးပြီးတော့ဆောင်ရွက်နေတာပါ။ငြိမ်းပြည်တွင်းစစ်ငြိမ်းဖို့လှုပ်ထာနေတဲ့ချိန်ထဲမှာပဲကျမတို့ရဲ့တိုင်းရင်းသားပြည်သူပြည်သားများအားလုံးဖွံ့ဖြိုးတိုးတက်ဖို့လည်းကြိုးစားနေတာဖြစ်ပါတယ်
။ဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသက်ဆွေးနွေးပွဲ
Forum on Myanmar Democratic Transition အခမ်းအနားအဖွဲ့မိတ်ကူမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်လွတ်လပ်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့ခေါင်းဆောင်ကြီးတွေပါဝင်ဆောင်ရွက်ခဲ့ကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုကျေးဇူးတင်ကြောင်းလည်းပြောဆိုသွားပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာမန်ကန်နဲ့နီလန်အပြင်ဂုံတိတ်ခါရှိရှိနဲ့လှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါရယ်
။ပန်းတိုင်တစ်ခုဆိုတာပန်းတိုင်ကိုပဲကြည့်လို့မဖြစ်ပါဘူး။ပန်းတိုင်ကိုသွားတဲ့လမ်းကလည်းမှန်မှုလိုပါရယ်။တချို့ကဆိုလို့ရှိရင်ပန်းတိုင်ရောက်ရင်ပြီးရောဘယ်သူနည်းနဲ့သွားဘယ်လိုနည်းနဲ့သွားဆိုပြီးတော့ဒီလိုမြင်ကြပါရယ်။ကျမကတော့ဒီလိုမမြင်ပါဘူး။ဒီပန်းတိုင်ကိုသွားတဲ့လမ်းမှာသွားပုံသွားနည်းမမှန်လို့ရှိရင်ပန်းတိုင်ကိုရောက်သွားတဲ့ခါကျရင်ကိုမျောမှန်းတယ်လို့မဖြစ်တတ်ပါဘူး။ဒီပန်းတိုင်ကိုကပုံပြက်ပန်းပြက်ဂုံတိတ်ခါမဲ့ဖြစ်သွားနိုင်ပါလေ။ဘာဖြစ်လို့လဲဆိုတော့ရောက်အောင်လာတဲ့လမ်းကဂုံတိတ်ခါမဲ့ကဲလို့ဆိုလို့ရှိရင်ဒီလိုပဲဖြစ်မှာပါ။ဒါကြောင့်ပန်းတိုင်ရောက်အောင်လုပ်တဲ့နီလာနေရာလဲမှန်ကန်မှုလို့တယ်။တိတ်ခါရှိဖို့လို့တယ်။ကျမတို့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာရည်ရွယ်ချက်မှန်တယ်လို့လုပ်ပုံလုံးနည်းလမ်းစဉ်ကလဲမှန်မှုဟာအင်တာမအရေးကြီးပါလေ။အများပြောနေရှိပါတယ်ကိုပိုင်အစိုးရဟာမလုံလောက်ဘူးကောင်းတဲ့အစိုးရဖြစ်ဖို့လိုတယ်ဆိုတာပ
ါဒီမိုကရေစီထူထောင်တယ်ဆိုတာယဉ်ကျေးမှုတစ်ခုကိုထူထောင်တာဖြစ်ပြီးဒီမိုကရေစီယဉ်ကျေးမှုဆိုတာဟာလည်းပြည်သူတွေကနေစတာဖြစ်တဲ့အတွက်ဒီမိုကရေစီထူထောင်တဲ့နေရာမှာပြည်သူတွေအားလုံးပါဝင်ဖို့ကအင်မတန်မှအရေးကြီးတဲ့အကြောင်းလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောပါတယ်မြန်မာနိုင်ငံအတွင်းတည်ငြိမ်ရေးဒီမိုကရေစီစနစ်အပြည့်အမြင့်တွေရေးအတွက်ကြိုးပမ်းတဲ့နေရာမှာစီးပွားရေးနိုင်ငံရေးလူမှုရေးပါဝင်နိုင်ငံတွင်းမှာရှိတဲ့ပြဿနာပေါင်းစုံဘက်ကနေကြီးဖို့လိုပြီးကိုလိုချင်တဲ့တစ်ဖက်တည်းကိုပဲဦးစားပေးပြီးကြည့်လို့မရတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောပါရယ်။ဒါအပြင်ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်စီးပွားရေးပြုပြင်ပြောင်းလဲရေးလုပ်တဲ့နေရာမှာလည်းလွယ်ကူတဲ့ကိစ္စတစ်ခုမဟုတ်ဘူးလို့လည်းသူကထပ်သွင်းပြောဆိုသွားပါရယ်။ဒီမိုကရေစီစနစ်အတွင်းမှာအမြင်မတူညီမှုတွေရှိနေနိုင်ပေမဲ့လည်းတဦးနဲ့တဦးအပြန်အလှန်လေးစားပြီးညီညွတ်မှုရှိဖို့ဟာလည်းအရေးကြီးကြောင်းလဲဒေါအောင်ဆန်းစုကြည်ကပြောပါရယ်။အခုကျင်းပတဲ့မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသပ်ဆွေးနွေးပွဲမှာစစ်ဘက်အုပ်ချုပ်မှုမှအရက်ဘက်အုပ်ချုပ်ရေးသို့ဘူဟုဦးစည်းစနစ်မှဈေးကွက်စီးပွားရေးသို့စစ်ပွဲမှဒီငြိမ်းချမ်းရေးစီသို့ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြတာဖြစ်ပါရယ်။ဆွေးနွေးပွဲကိုပင်တိုင်ဆွေးနွေးကြတဲ့သူတွေကတော့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်အမတ်ကြီးဗီဂရမ်မစ်စရီရန်ကုန် Heritage Trust ရန်ကုန်မြို့ပြအမွေအနှစ်စောင့်ရှောက်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာသန့်မြင့်ဦးနဲ့ရန်ကုန် Store Exchange မှာအများပိုင်ကုမ္ပဏီတစ်ခုဖြစ်တဲ့ FMI ရဲ့ဥက္ကဋ္ဌမစ္စတာဆာချ်ပန်တို့ပါဝင်ဆွေးနွေးကြတာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့အခုလိုမြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသပ်ဆွေးနွေးပွဲကိုပြုလုပ်တာဟာတင့်တော်တဲ့ဆွေးနွေးပွဲတရားဖြစ်ကြောင်းနဲ့ဆွေးနွေးပွဲကနေလက်တွေ့ကြတဲ့အဖြေကိုရှာကြဖို့ကိုလည်းတိုက်တွန်းပြောဆိုသွားပါတယ်ရှင်
ရှာဖောင်ပြောပြခဲ့တာပါရှင်အခုရခိုင်ပြည်နယ်လုံခြုံရေးစတင်တိုးမြင့်ဆောင်ရွက်နေတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်ကလုံခြုံရေးတွေတိုးမြှင့်ချထားလိုက်တဲ့အပေါ်အပြစ်အဝကျဉ်းနှံမှုရှိပြီးကြိုဆိုတယ်လို့ရခိုင်အမျိုးသားပါတီဥက္ကဋ္ဌကပြောပါတယ်အခုလိုတပ်တွေထပ်ပြီးတိုးပြီးချထားလိုက်တာဟာဒေသခံပြည်သူတွေရဲ့လုံခြုံရေးစိုးရိမ်ကြောင့်ကြောင့်မှုကြောင့်ဖြစ်တယ်လို့ပြည်နယ်အစိုးရတာဝန်ရှိသူတဦးကလည်းပြောပါတယ်ဒါ့အပြင်ရသေးတောင်မြို့နယ်အတွင်းတချို့နေရာတွေမှာညမထွက်ရအမိန့်ထုတ်ပြန်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒီအကြောင်းအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပါရှင်
ဟုတ်ကဲ့ပါရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တွေနဲ့တမတော်ကာကွယ်ဦးစည်းချုပ်တို့နေပြီးတော့မှတွေ့ဆုံပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအင်အားတွေထပ်မံတိုးမြှင့်ချထားခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကိုမေးမြန်းကြည့်တဲ့အခါမှာသူကအခုလိုပြောပါတယ်။
ကျွန်တော်တို့တင်ပြတဲ့ပုံမှာချက်ချင်းအရေးယူဆောင်ရွက်ရမယ့်လုပ်ငန်းတွေကိုတမတော်ကာကွယ်ဦးစည်းချုပ်ကပြီးသွားတယ်။အဲ့တော့ကြိုတင်စီစဉ်ထားတာလည်းဖြစ်ကောင်းဖြစ်မယ်။ကျွန်တော်တို့နဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာကျွန်တော်တို့ကအတူထပ်တူဖြစ်ကြောင်းကိုပြဖို့အတွက်လေးပဲရခိုင်လူကိုပြဖို့အတွက်လေးပဲရခိုင်လူရဲ့ခုနလိုနေဆက်မှာရှေ့တန်းမှာအသက်ဆွတ်ပြီးကမှကာကွယ်နေကြတာကိုထပ်ပြီးတော့ကာကွယ်နိုင်အောင်အင်အားတရအနေနဲ့ကုညင်ပန့်ဖို့ရမယ့်တောင်းပန်ဒီတပ်မတော်မှာရှိတယ်ဆိုတာကိုပြဖို့အနေနဲ့လေးပဲတော့ခုလိုတက်တွေကိုရွှေ့ပြောင်းတာလေးဖြစ်နိုင်ပါတယ်ငโกကလေးကစီစဉ်ထားတာလေးပဲဖြစ်နိုင်ပါတယ်
ဆရာတို့ဒီဆွေးနွေးပွဲမှာတင်ပြခဲ့တဲ့ဥစ္စာတွေနဲ့ပတ်သက်ပြီးတော့တမတော်ရဲ့တုံ့ပြန်မှုကိုရောဆရာတို့ဘက်ကဘလောက်ထိကျေနပ်အားရမှုရှိလဲ
တရားရာဂိုင်းလုံးကျေနပ်ကြည့်က
ြတွေ့ဆုံတဲ့အချိန်မှာဆရာတို့လုံခြုံရေးကိုထပ်ပြီးတော့တိုးမြင့်ချထားဖို့ဆိုတဲ့ကိစ္စကိုလည်းတောက်ဆုပ်ခဲ့မှာ
ပါမှန်တယ်ကြကျွန်တော်တို့ကဏ္ဍ၄-၅ခုကိုကျွန်တော်တို့ရဲ့အမြင်နဲ့ပတ်သက်လို့နော်တ ဒီကတော့ဘာကိုကွန်ဆန့်ဖြစ်တယ်လို့ဆိုရင်ဌာနေတိုင်းသားတွေတို့ဒီလိုနေစုံနေကြမှာနှစ်ရာခိုင်နှုန်းလောက်ပဲအခုကာလမှာရှိလို့ရကြငကိုကတော့အများကြီးပို့ဗျအဲ့ဒီနှစ်ရာခိုင်နှုန်းစွန့်ခွာခဲ့လို့ရှိရင်ကျွန်တော်တို့မခုခံမကာကွယ်လက်ရပေးနဲ့ကျွန်တော်တို့ရဲ့အချုပ်အချာအနာကျွန်တော်တို့နိုင်ငံတို့ရဲ့နေမြေတစ်စိတ်တစ်ပိုင်းကိုပေးလိုက်ရုံနဲ့အဲ့ဒီသဘောထပ်တူကြကြပါတယ်အဲ ဆိုတော့ဟိုတနေ့ကကျွန်တော်ပြောတဲ့အထဲမှာဒီပြည်သူစစ်ဖွဲ့ဖို့ဆိုတဲ့ကိစ္စပါပါတယ်အဲ့ဒီကိစ္စကိုရောတမရကာကွယ်ဦးစီးချုပ်နဲ့တွေ့ရတဲ့အချိန်မှာတင်ပြခဲ့ပါစလားတင်ပြပါတယ်ဗျအဲတမရကာကွယ်ဦးစီးချုပ်ဘက်ကရောသူ့ရဲ့တုံ့ပြန်မှုသူ့ရဲ့သဘောထားကဘယ်လိုရှိပါလဲတမရကာကွယ်ဦးစီးဘက်ကသဘောထားတွေကိုကျွန်တော်ပြန်ပြီးဖို့ခဲ့ပါတယ်နောက်တော်တော်လေးပဲအဲလုံခြ ရအောင်လို့သူတို့ဆောင်ရွက်ပေးမယ်လို့ကျွန်တော်တို့ယူကြည့်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကအခုဒီဟိုစစ်တွေပေါ့နော်တပ်ဖွဲ့ဝင်တွေထပ်ပြီးတော့ချထားလိုက်တဲ့အတွက်ဒီနိုင်ငံတကာဘက်ကစိုးရိမ်မှုတွေလည်းရှိလာနေပါတယ်အဲ့ဒီအပေါ်မှာရောဆရာအနေနဲ့ဘာများပြောလို့ပါလဲ
ကမ္ဘာကကိုပြည်တွင်းကြီးပဲလေကိုမြေရဲ့ချုပ်ချာအာဏာမှာကိုတိုင်းရင်းသားတွေကိုလိမ့်ဖြတ်တည်ပြအကြမ်းဖက်တည်ပြနော်ခုနလိုပေါ့တာလီဘန်ပုံစံ ISIS ပုံစံမျိုးဗျာခုနလိုမယူယိုးမမှာချစ်ခုတ်ယူပြီးကမှယွာရီမှာခုနပြောသလိုပျောက်ကြားပုံစံမျိုးနဲ့အယောင်ဖြုတ်ပြီးကမှကိုတိုင်းရင်းသားတွေဌာနေတိုင်းရင်းသားတွေကိုရာပေါင်းများစွာအထိအသက်မခံရအောင်လို့ဖြင့်နော်ခုစေကနန်းတော်တော်များများရှိနေပါပြီဒါလို့အမေတာဝန်ကြီးအစိုးရနဲ့လုံခြုံရေးဖွဲ့စည်းများအားလုံးမှာတာဝန်ရှိနေဖို့ဗျာအဲ့တော့အစိုးရရဲ့လုပ်ငန်းတာဝန်တွေလုပ်ငန်းဆောင်ရွက်မှုတွေကိုကျွန်တော်တို့အားမရတဲ့အခါမှာလုံခြုံမှုအဖွဲ့အစည်းအကြီးကြီးဖြစ်တဲ့ဖွဲ့စည်းပုံခြေကဥပဒေရလည်းတည်တံ့တာဝန်ရှိတဲ့ပုဂ္ဂိုလ်ကိုကျွန်တော်တို့ချိတ်ကပ်ရတာပေါ့ဗျာနိုင်ငံတကာရဲ့ concern ကိုကျွန်တော်တို့သဘောပေါက်ပြီးတော့ကျွန်တော်လည်းမခံဘူ
းဟုတ်ကဲ့
ကျွန်တော်တို့နိုင်ငံတစ်ခုရဲ့ချုပ်ချာအာဏာကိုကျွန်တော်တို့လွတ်ပံ့ခွင့်ရှိတယ်ဌာနေတိုင်းရင်းသားများရဲ့သက်ဝင်စီစဉ်လုံခြုံမှုအတွက်ကာကွယ်ပံ့ခွင့်ကျွန်တော်တို့နိုင်ငံအစိုးရမှရှိတယ်တပ်မတော်မှရှိတယ်တိုင်းရင်းသားတွေဖြစ်တဲ့အဲ့ဒီမှာရှိတဲ့ရခိုင်အမျိုးသားလုံးမှကျွန်တော်တို့မှလွတ်ပံ့ခွင့်ဒီနိုင်ငံတကာရဲ့ဆက်သွယ်မှုကိုမှကျွန်တော်တို့ခုနပြောသလိုပေါ့ကျွန်တော်တို့ကအဲသဘောပေါက်တယ်တော်တော်ကျွန်တော်လည်းမခံဘူး
တက်တီချထားတဲ့ကိစ္စကဒီအစိုးရရဲ့ဆုံးဖြတ်ချက်မဟုတ်ပဲတက်မတော်ကတိုက်ရိုက်ဆုံးဖြတ်တာလို့ပြောလို့ရမလား
အဲ့ဒါတော့ကျွန်တော်တို့မပြောတတ်ဘူးဘုမလို့ပြောတာအစိုးရကိုအားမရဘူးပြည်တွေကိုအားမရဘူးပြည်ထောင်စုကိုအားမရဘူးလူတို့ကိုအားမရဘူးကျွန်တော်တင်လာအားလုံးကိုပိတ်တင်နေတယ်အဲ့တော့ကျွန်တော်တို့အစိုးရကိုရှုထမ်းလို့ပေါအောင်ဖြတ်တော်ကတရှင်တင်လို့မရတဲ့ခါမှာကျွန်တော်တို့ကကိုယ်လူတွေအတက်နဲ့ဆုံးစ조사ပေးရတာပေါ့ဗျာဒါကိုသဘောပေါက်စေခြင်းလေ
ဒီခိုင်မီနယ်မြောက်ပိုင်းကိုမြန်မာတပ်မတော်ကတပ်ဖွဲ့တွေဆီလို့ချထားတဲ့ပတ်သက်ပြီးတော့ပြည်내အစိုးရအတွင်းမူဦးတမောင်စေကလည်း VOE ကိုအခုလိုရှင်းပြပါတယ
်စင်ရေးရဟိုဒါကျွန်တော်တို့တိုင်းပြည်မှာလိုအပ်ချက်ရကျွန်တော်တို့ပြည်သားတွေကဒီလိုကြေးဆိုရင်ကြောက်ကြနေတာဖြစ်တဲ့သူတို့ရဲ့နော်ဒီစိတ်ပိုင်းဆိုင်ရာဆိုရင်ကြောက်ကြမှုတွေလည်းဟိုဖြစ်အောင်ဒီလိုကြေးလည်းဆောင်ရွက်ရရအောင်ပေါ့နော်ဆောင်ရွက်ရအောင်ဘာကိုရေးမှူးကြီးဌာနအနေနဲ့ဒါလောတာတွေဒါစီမံဆောင်ရွက်တာပါ
မြန်မာတပ်မတော်ကမနေ့ဩဂုတ်လ10ရက်နေ့မှာတပ်ဖွဲ့တွေနောက်ထပ်ဆေးလွတ်ပြီးမောင်းတော်မျိုးနယ်အတွင်းမှာပုံမှန်144ညမထွက်အမိန့်ကိုနောက်ထပ်နှစ်လထပ်တိုးလိုက်တဲ့အချိန်မှာပဲရသေးတော်မျိုးနယ်အတွင်းကတချို့နေရာတွေမှာလည်းညမထွက်အမိန့်ကိုထုတ်ပြန်သွားမှာဖြစ်တယ်လို့ဦးတမောင်စွေကပြောပါတယ
်ရသေးတော်မျိုးနယ်ကငင်းကြီးတချို့ပေါ့ငင်းကြီးတို့ဆိုတော့ညမထွက်အမိန့်ည9နာရီနေ့မနေ့9နာရီထိကျွန်တော်ထုတ်ပြန်မှာဖြစ်ပါတယ်ရသေးတော်တွေကတချို့ပေါ့လို
့ပေါ့ဒီ
လိုကြင်နေမယူတော်နေတော့ပါ
လုံးလုံးချင်းနေရတက်ဖွဲ့ဝင်အားဘလောက်ဆိုတာကိုမပြောနိုင်ပေမဲ့အခုနောက်ဆုံးသိရသလောက်တော့ဒီတက်ဖွဲ့တွေဟာအခုခါမှာစစ်တွေကနေထွက်ပြီးတော့ပူးတီတောင်မောင်တော်နဲ့မယူတောင်တန်းဒေသဘက်ကိုသွားနေပြီဖြစ်တယ်လို့သူကပြောပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာညမထွက်ရအမိန့်တက်တန်းထပ်တိုးတာနဲ့လုံခြုံရေးကိုလည်းစတင်တိုးမြင့်နေတဲ့အကြောင်းကိုရနိုင်ဆက်သွယ်မေးမြန်းထားကြတာပါရှင်အခုကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲတချို့ရှိနေတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီမြို့ကစုံကျေးရွာထဲမှာမြမတက်မတော်နဲ့ဒေသရင်းအခြေပြုနေတဲ့ KIO ကချင်လွတ်လပ်ရေးတက်မတော်နဲ့ဒီကနေ့မနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်တက်မတော်ကရွာသားတွေကိုဖမ်းဆီးခဲ့သလိုရာနဲ့ချီတဲ့ရွာသားတွေလည်းစစ်ဘေးတိတ်ဆောင်နေရပါတယ်အခြေအနေပြည်စုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီနေ့မနက်မှာကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီမြို့ကစုံရွာတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားတူစီးကိုင်းမှုရှိတယ်လို့မြမတပ်မတော်ကလည်းရွာသား3ဦးကိုဖမ်းဆီးသွားတယ်လို့ကစုံချေးရွာသားတူကပြောပါတယ
်။ဒီလိုတိကျနေနေတာရောဒီမှာစစ်တပ်တွေအနောက်ဘက်နဲ့လာပြီးလို့ဒီလိုတအားလုံးဒီမှာဒုက္ခရောက်နေလို့ဟောတောင်းလို့ဖမ်းသွားတယ်အတိအကျမတိသေးဘူး
ကိုလည်းလည်းသူတို့ရဲ့အချိန်မှတရားဟောဘုမာရုပ်ပေါ်ထမ်းတဲ့လားလာပြီတဲ့အချိန်မှာဟောတရားဟောဒီမှာနည်းနည်းတရားရတဲ့ဒီမှာရလာတဲ့ဖန်စီခံရလူတွေကတော့ကျောင်းဆရာမှဇော်လွယ်ဆိုင်ဥငော်လာဥလက်စော်တို့ဖြစ်ပြီးလက်ရှိဘက်ကိုဖန်စီခေါ်ဆောင်သွားတာမသိဘူးလို့ရွာသားတွေကဆိုပါတယ်ရွာသားတွေနေနဲ့တိုက်ပွဲဖြစ်ပွားစဉ်ဆွေးပြေးသိမ်းဆောင်နေရတဲ့အချိန်တွေကြောင့်မိမိပိုင်ပစ္စည်းတ ုလမ်းကွာကြေးရွာခရိယံဘုရားကျောင်းမှာခိုးလုံနေရတယ်လို့ကုညီရေးဖွဲ့ဝင်ဦးလာကြာကပြောပါတယ
်။အခုဒုက္ခတွေကြီးကျွန်တော်ဒီမှာဘုရားကျောင်းမှာအကုန်လုံးစုရောက်နေကြပါပြီ။နာမည်လမ်းကွာကြေးရွာမြစ်ချင်းဘုရားကျောင်းနဲ့လမ်းကွာကက်သလစ်ဘုရားကျောင်းမှာရောက်နေကြတယ်ကျွန်တော်တို့အခုကားက20လောက်ပတ်ခေါ်တာအခုအရောက်နေရာလောက်ရောက်နေပြီ
။စစ်ဖေးရှောင်ရွာသားတွေကိုသက်ဆိုင်ရာဘာသာရေးဖွဲ့စည်းတွေလူမှုကုညီရေးဖွဲ့တွေကနေကုညီဆော့ရှောက်သွားမယ်လို့ဦးလာကြာကဆိုပါတယ်။လက်ရှိကချင်းပြည်နယ်အတွင်းမှာကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာသမ္မတတို့ကြားစစ်ရေးသိမ်းမှမှုတွေဆက်ဆက်ဆူဆူလို့ဖြစ်ပွားနေပေမဲ့နှစ်ဖွဲ့စလုံးသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။အစိုးရပြည်ကချင်းပြည်နယ်ဖားကတန်းလိုင်းဒေသဘက်မှာရက်ဆက်ဆူဆူလို့တိုက်ပွဲတွေဖြစ်ပွားနေစေလို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆောင်အောင်ကပြောပါရတယ
်။တပ်ပကလည်းလုံခြုံမှုတွေရတော့ရှိနေတာဆိုတော့နည်းနည်းကျွမ်းနာနေတော့တိုက်ပွဲတော့တော့ဖြစ်နေတဲ့အနေအထားမျိုးရှိပါတယ်။ဒီအောင်ဒီနေ့အနောက်ဆန်းဒီပဲဒီဆေော်ရဲ့တမဟာနီအေရီးယားတွေရင်း6ရင်း24ရင်း27တို့အရင်အဖြစ်များပ
ါ KIU ဟာမြန်မာဆိုရနဲ့ SCB ရလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပဲ UWS ရဝပြည်သွေးစည်းညို့ရေးဖွဲ့ကဥဆောင်တဲ့မြောက်ပိုင်းတိုင်းဒါလက်နက်ကန်ဖွဲ့မှပါဝင်နေပါတယ်ကဖက်မှာလည်း SCB ရလက်မှတ်ရေးထိုးနိုင်ရေးအတွက်မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ဆွေးနွေးရေးဖွဲ့တို့ကနေရန်ကုန်မြို့အမျိုးသားပြည်လဲသိမ်းမြေးရေးနဲ့ငြိမ်းချမ်းရေးပို့ဆောင်လာမှာဆွေးနွေးနေပါတယ်။အခုလိုနှစ်ဘက်ဖြစ်ပွားတဲ့စိုက်ပွဲတွေမှာရွာသားတွေကိုဖမ်းဆီးခေါ်ဆောင်လာလက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပေါ်မှာပြည်သူတွေအယုံကြည်မဲ့စေတယ်လို့ကချင်ငြိမ်းချမ်းရေးအကျိုးဆောင်ဦးဆောင်အောင်ကဆက်ပြောပါတယ်။င
ြိမ်းချမ်းရေးနဲ့လက်နက်ကန်တဲ့အချင်းချင်းပဲငြိမ်းချမ်းရေးလုပ်လို့ရပါဘူး။ပြည်သူလူထုကပါဝင်ရမယ်။ဒါဖြစ်နေတယ်တန်လျာဖြစ်နေဒီလူစုရဲ့နာကျင်မှုတွေတာလန်တယ်ဒီငင်းချမ်းရဲ့အလောင်းဝင်းနဲ့ပါတယ်ဒါကြောင့်ဘယ်ဆက်ပတ်ရောက်ပဲဖြစ်ဖြစ်ဒီလူစုအမျိုးသမီးတွေကိုအာဏာရှိကမျိုးကဖတ်နေဆုံးဆောင်ချဖို့တော့ဘွားတတ်ပေါ့
အလားတူရှမ်းပြည်နယ်မြောက်ပိုင်းမန်စုံမြို့နယ်မှာမြမသမ္မတော်နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့စိုက်ပွဲပြီးသမ္မတော်ကလည်းမန်စုံမြို့ကန်10ဦးကိုဖမ်းဆီးမှုတွေရှိနေတယ်လို့လဲတမ်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရသေးတာအုပ်ချုပ်ရေးဖွဲ့သဝန်ရှိသူတွေကပြောပါတယ်လက်ရှိကချင်ပြည်နယ်ရှမ်းပြည်နယ်ဒေသဘက်မှာတိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသိမ်းမှနေဆဲဖြစ်တယ်လို့စစ်ရေးပြည်ပခဖြစ်စဉ်အတွင်းနှစ်ဖက်သက်တွေကလည်းလူခွေရေးချိုးဖောက်မှုဖြစ်စဉ်တွေရှိနေတယ်လို့လည်းမြန်မာနိုင်ငံအမျိုးသားလူခွေရေးကော်မရှင်တာဝန်ရှိသူကပြောပါတယ်ခင်ဗျာ
နိုင်ကိုအိမ်ပြောပြသွားခဲ့တာပါရှင် PO American တန်ရက်တောက်ကြနေညပိုင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုစနေညတိုက်ရိုက်လေးလိုက်မှာဘယ်ကြောင်ရာကိုစူးနေကြဖို့ရှိသလဲဆိုတာပြောပြရင်စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင်ဆူရရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့အခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်သလို email လိပ်စာ bamist@voanews.com ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားစီခြင်းပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါလိမ့်ရှင
်။ဒီနေ့ကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American အတန်ကိုအီးမေးလ်ကဆက်သွယ်လို့ရင် bamis@voanews.com ကိုစာရေးသားနိုင်ပါလိမ့်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ တိုင်းဒို24 25နဲ့32တို့ကနေဆိုင်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဩဂုတ်လ17ရက်တောက်တာနေ့ညပိုင်း VOE အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုည10နာရီအထိလွှင့်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာတုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာမှာတော့
ကြောင်းမြေလို့ခေါ်ဖို့ဆိုရင်တကယ်တမ်းဒါကတွင်းတွက်တဘာဝတွင်းတွက်ဖြစ်ရပါမယ်နော်လူလုတာမဖြစ်ရပါဘူး။နောက်သူ့မှာခုနလိုပဲပေါ့။လှပမှုရယ်ကြံ့ခိုင်တည်မြဲမှုရယ်ရှားဝါမှုရယ်ဒါအီချင်းသုံးရကြည့်စုံပါပါ။
ကြောင့်မြတ်ပညာရှင်တဦးနဲ့ဆက်သွယ်မိ мян ထားတာကိုနားဆင်နိုင်ပါလေရှင်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးအမျိုးသမီးခန္ဓာကိုနားဆင်ကြရပါမယ်။အင်္ဂါဂျိုဘော်မှာစူဇန်လီလာဖို့တက်ဂရိတ်2020ပြည့်မှာလွတ်တင်မဲ့ဂျိုဘော်သွားရင်နဲ့အတူမောင်းသူမဲ့ကင်းထောက်ဒရုန်းရဟတ်ယာဉ်တစ်မျိုးကိုပါထည့်သွင်းပေးဖို့ NASA ခေါ်အမေရိကန်အာကာသစူဇန်လီလာရေးဌာနကပြင်ဆင်နေပါတယ်။အဲ့ဒီ Mars 2020 Rover Mission မှာအတူလွတ်တင်နိုင်ဖို့မျှော်လင့်တဲ့ Mars Scouting Helicopter ကို NASA ရဲ့ JPL လို့အတူကောက်ခေါ်တဲ့ဌာနခွဲကစူးစမ်းနေတာမှာဒီစီမံကိန်းကိုဦးဆောင်နေသူကမြန်မာအမျိုးသမီးမတ်မီမီအောင်ဖြစ်ပါတယ်။အကာသစူဇန်လေးလာရေးမှာမတ်မီမီအောင်ရဲ့ဦးဆောင်မှုအခမ်းအနားကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လလတန်ကတင်ပြပေးထားပါတယ်ရှင
်Having nothing fancy, right, in life, compared to, you know, the more privileged countries, you do have.
ဒီလိုနိုင်ငံတွေနဲ့ဆိုင်ကျမတို့နိုင်ငံကတိတ်ထွထွထွထွဘာမှမရှိပေမဲ့ကျမတို့မြင်တွေ့ရတဲ့ကောင်းကင်ပြင်ကြီးကတော့အတူတူပါပဲ။ကောင်းကင်ပြင်မှာဘာတွေများရှိနေမလဲ။နေစကြဝဠာစသဖြင့်ကဘာတွေရှိကြသလဲ။ဒီမေးခွန်းတွေဟာခဏအထိပါပဲ။တဘာဝနဲ့ပတ်သက်လို့တာမန်လူတွေမေးနေကြတဲ့မေးခွန်းတွေပါ။ကျမတို့လူသားတွေဘယ်ကစားခဲ့ကြသလဲကျမတို့ကဘာကြိုကြီးတခုတည်းတက်ရှိရှိတာလားဒီမိကုန်းတွေဟာကျမတို့အတွက်တိတ်ကိုတိလူတဲ့ဆန္ဒပြင်းပြလှပါတယ
်အဲ့ဒါကတော့ NASA ကအမေရိကန်အကာသစူဇန်လေးလာရေးဌာနရဲ့ကောက်တက်ကောကယ်လီဖိုးနီးယားစစ်မှုတက္ကသိုလ်မှာ JPL လို့တူကောက်ခေါ်တဲ့ Jet Propulsion Laboratory ဌာနမှာအင်္ဂါဂျိုကိုလွတ်တင်ဖို့စီစဉ်ရှိတဲ့Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ပဲဖြစ်ပါတယ်။သူဟာ JPL ဌာနမှာထူးခြားတဲ့အမျိုးသမီး14ဦးနဲ့တူဦးအပါအဝင်ဖြစ်ပြီးတော့သူ့အကြောင်းကိုအခုလိုဌာနရဲ့ website မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါတယ်။ JPL ဌာနမှာအမျိုးသမီးထူးခြားသူ14ဦးလို့ရှိရမှာအာရှနိုင်ငံကမြန်မာအမျိုးသမီးမတ်မီမီအောင်အပါအဝင်ဗီယက်နမ်ကလှစ်စီးပြေးဒုက္ခတွေဖြစ်အမေရိကန်ကိုရောက်ခဲ့သူမလနီချောခမာနီလက်ချက်ကြောင့်ဖခင်ဖြစ်သူဆုံးရှုံးခဲ့သူကင်ဘောဒီးယားနိုင်ငံသူခနာရာအလက်စ်နဲ့ဗီယက်နမ်မှာဆေးကုံမျိုးကြဆုံးပြီးအင်ဒိုနီးရှားဒုက္ခသည်စခန်းမှာတနေ့နေထိုင်ခဲ့ရာကတည်စီပြေးဒုက္ခသည်ဖြစ်ရောက်ရှိလာတဲ့ဟေဒီဟာမန်အဆရှိတဲ့အရှိတောင်အာရှကစီပြေးဒုက္ခသည်တွေနဲ့ပါဝင်လာတွေ့ရပါတယ်လက်ကဘာကိုတွားရောက်ဖို့စူးစမ်းခဲ့တဲ့ခီးစဉ်တွေမှာခီးစဉ်ကိုထိန်းချုပ်တဲ့စခန်းတွေမှာအမျိုးသမီးတွေပါဝင်မှုကတိတာစွာနှစ်ပါခဲ့ပြီမဲ့လို့လေခုလိုရှေ့ဆောင်အမျိုးသမီး14ဦးတို့ရုပ်ပုံနဲ့တကွသူတို့ရာထူးတာဝန်တွေထမ်းဆောင်နေတာကိုမြင်တွေ့ရခြင်းအပြင်အာကာသစူဇန်လေးလာမှုမှာရှေ့တန်းကပါဝင်လာတဲ့ဒီအမျိုးသမီးတွေရဲ့ပုံရိပ်တွေဟာအားကြစရာကောင်းတယ်လို့ဆိုရမှာပါဆက်ကြဝလာကြီးမှာမစူဇန်မရှာဖွေရသေးတဲ့နေရာတစ်တွေကိုရှာဖွေရမှာအခုလိုညာရေးထက်မြက်ထူးချွန်ပြီးအားကြစရာကောင်းလာတဲ့အမျိုးသမီး14ဦးကိုကြည်ကြင်အားဖြင့်ကမ္ဘာထွန်းကနိုင်ငံအမျိုးမျိုးကလာခဲ့ကြပြီမဲ့လို့လေကောင်းကင်မြေကြီးရဲ့အမခန်းဘွေရာကိုလေးလာစူးစမ်းတဲ့အရေးအသွေးမှာတော့သူတို့တွေဟာအလုံးတူညီကြတာတွေ့ရတယ်လို့လေ JBL ရဲ့အဖွင့်စာမျက်နှာမှာဖော်ပြထားပါတယ်မြန်မာမျိုးသမီးမမီမီအောင်ကတော့အမေရိကန်အကာသစူးစမ်းလေးလာရေးဌာန NASA မှာ JPL ရဲ့ Autonomous System ဌာနမှာလက်ထောက်ညွှန်ကြားရေးမှူးတူလည်းဖြစ်ပါတယ်။လောလောဆယ်သူဟာ Mars Ingenuity ကိုစူးစမ်းလေးလာရမှာတုံးနိုင်တဲ့ Mars Helicopter စီမံကိန်းမှာ manager တူလေးဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုမှာမွေးဖွားခဲ့ပြီးမိဘတွေကတော့သင်္ချာပညာရှင်နဲ့အစားအစာဆိုင်ရာဓာတုပညာရှင်တွေဖြစ်ခဲ့ပါတယ်။သူအသက်2နှစ်ခွဲအရွယ်မှာ1980ခုနှစ်ဖြစ်တဲ့စစ်အာဏာသိမ်းပြီး7နှစ်အကြာမှာမြန်မာနိုင်ငံကိုမိသားစုပြန်ခဲ့ရမှာထိုစီမြန်မာနိုင်ငံမှာဒီမိုကရေစီခွင့်ရေးခေါင်းပါကစီးရဲမွေးတည်ပြီးလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒါကြောင့်မလို့သူတို့မိသားစုနေခဲ့ရတဲ့ဘဝနဲ့ပတ်သက်လို့အခုလိုသူကဗီဒီယိုမှာပြောပြခဲ့ပါတယ
်။ Life in Burma, Myanmar, when I called, is very different. There were just very few things.that were available to regular families.
မြန်မာနိုင်ငံမှာနေထိုင်ခဲ့ရတဲ့ဘဝကတိတ်ကိုကွာခြားပါတယ်။တာမန်မိသားစုတွေတက်နိုင်တဲ့ပစ္စည်းကလည်းရှားပါတယ်။ကျမနေခဲ့တာကရိုးရိုးအိမ်ပါပဲ။ကျန်းပြင်ကတာမန်ဒလင်းဖြစ်ပြီးတော့အိမ်ရှိမှာရေတွင်းနဲ့ပါ။ကျမတို့စီမှာ TV မရှိပါဘူး။ရေဒီယိုဆိုလည်းကိုဖွင့်ချင်တိုင်းဖွင့်နားထောင်လို့မရပါဘူး။တချို့ရက်တွေတချို့အချိန်တွေကျမကိုနားထောင်ချင်တာတွေကိုနားထောင်ခဲ့ရပါတယ
်။အကျက်တဲတွေကြားကသူအသက်7နှစ်အရွယ်မှာမိဘနှစ်ပါးဟာမလေးရှားတက္ကသိုလ်မှာအလုပ်ရခဲ့ကြရကသူကိုမလေးရှားရှိအင်္ဂလိပ်ကျောင်းတန်းကိုပို့နိုင်ခဲ့ပြီးမမီမီအောင်ဟာစာကျူးစာခဲ့တဲ့အတွက်ကြောင့်လေမိဘတွေကသူအသက်16နှစ်မှာသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာသူဟာအယ်လီနိုယ်တက္ကသိုလ်မှာ1988ခုနှစ်ကသိပ္ပံပွဲ့ရခဲ့ပြီး1990ခုနှစ်မှာတော့ဖြတ်စစ်အင်ဂျင်နီယာမဟာသိပ္ပံပွဲ့ကိုရရှိခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုဘောမှာစူးစမ်းလေ့လာဖို့2020မှာထွက်တင်မဲ့ဂျိုဘောသွားယင်တွေမှာမောင်းတူမဲ့ဒရုန်းယင်အမျိုးအစားကိုတပါးဒီပို့ဆောင်ဖို့ NASA ကပြင်နေတဲ့အဖွဲ့မှာသူကဥဆောင်နေတာဖြစ်ပါတယ်။သူတို့အဖွဲ့အနေနဲ့2020မှာအင်္ဂါဂျိုကိုထွက်တင်မဲ့ Rover Cars စရုပ်ယင်နဲ့အတူ MSH လို့ခေါ်တဲ့ Mars Scouting Helicopter မောင်းတူမဲ့ဒရုန်းယင်ကိုထည့်ပေးဖို့စီစဉ်နေတဲ့အကြောင်းကို2015ခုနှစ်ကကောက်တိတ်တက္ကသိုလ်ကကြီးမှုတဲ့ရှင်းလင်းပွဲမှာသူကအခုလိုတင်ပြသွားခဲ့ပါလေ
It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for a high resolution camera to complementary to a rover, you know, be able to fly far ahead of the rover.
အင်္ဂါကြိုမျက်နှာပြင်မှာသွားနိုင်တဲ့ရိုဘာယင်လေးလေ့လာဖို့ထွက်ခင်မှာမောင်းတူမဲ့ဒရုန်းယင်ကသူ့မှာတက်ထားတဲ့ကင်မရာနဲ့ကောင်းကင်တပ်ပုံတွေရိုက်ပို့ပြီးကြိုတင်ပြီးတော့စူးစမ်းပေးမှာပါမောင်းတူမဲ့ဒရုန်းရဟတ်ယင်ကကြိုပြန်တန်းပြီးပို့ပေးတဲ့ပုံတွေကိုရိုဘာမှာရှိတဲ့ဆက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသုတေသနအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုစုံပြတ်နိုင်မှာဖြစ်ပါတယ်အခုလိုသိပ္ပံဆိုင်ရာလေ့လာရေးအတွက်ရောစူးစမ်းစစ်ဆေးမှုတွေအတွက်ပါအကောင်းဆုံးဖြစ်အောင်လုပ်ပေးနိုင်မှာပ
ါအင်္ဂါဂျူပေါ်မှာလွန်ခဲ့တဲ့9နှစ်ကစူးစမ်းလေ့လာဖို့ဆက်ရုပ်ရင်းတွေကို NASA ကလွှတ်တင်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်လေသူတို့တီထွင်နေတဲ့မောင်းတူမဲ့ဒရုန်းယင်ဟာအင်္ဂါဂျူကိုစူးစမ်းလေ့လာရမှာဆက်ရုပ်ရင်းကိုအထောက်အကူပြုစေမယ့်အကြောင်းလေ NASA သိပ္ပံပညာရှင်ဒေါက်တာဗဒီရာတင်က VOA ကိုရှင်းပြခဲ့ပါတယ
်လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုဘောကို curiosity လို့ခေါ်တဲ့ကားစိတ်ရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပုံမှာအလုံးလုံးနိုင်ခဲ့ပါတယ်။အခုလောလောဆယ်ရှိ curiosity ဆိုတဲ့ robot စိတ်ရုပ်ကလေးကစမ်းပြီးတော့တွားနေရတဲ့ခါကျတော့အချိန်ကုန်ပြီးတော့လိုအပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဘူးဖြစ်နေ။ဒါကြောင့်စိတ်ရုပ်ကလေးသိပ္ပံအချက်လက်စုဆောင်းဖို့အတွက်ကိုစပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်အဲ့ဒါ1980လောက်တည်းက NASA ကနေပြီးတော့ကင်းထောက်လေမြန်လေးတွေကိုပြန်ဖို့အတွက်စီစဉ်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်ဒါပေမဲ့မလုပ်ဖြစ်ခဲ့ဘူးအဲ့တော့2020အင်္ဂါဂျိုစိတ်ရုပ်ယင်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အဟုပြစ်တင်မှာဖြစ်ပါတယ်အဲ့ပြစ်တင်တဲ့အခါကျတော့အခုဘာလုပ်ထားလဲဆိုတော့ NASA နေပြီးတော့MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာကာသသိပ္ပံဌာနကွဲရနေပြီးတော့ကြိုးစားနေပါတယ် Mars Helicopter ဖနက်ထည့်တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူက2ပေါင်လောက်ပဲလေးတယ်ဒီနေ့ကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်ဒီနေ့ကိုမိုင်ဝက်တာတာခရီးလောက်ပဲရောက်နေနဲ့ဒီ helicopter လေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီ ီဟယ်လီကော်ပတာကို2020မှာ Mars 2020 Robot ကားစက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဖွင့်လိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့10နှစ်လောက်ကလွတ်ခဲ့တဲ့ကားလေးနှစင်းရှိပါသေးတယ်။အဲ့ဒီဒသင်းကဆိုလို့ရှိရင်တဲတဲ့နှစ်ပြီးတော့ဖုန်လေးတက်ပြီးလုံးဝတုံးလို့မရတော့ဘူး။နောက်ဒသင်း Curiosity နဲ့လုံနေပါတယ်။အဲ့တော့အဲ့ဒါမျိုးမဖြစ်အောင်လို့တဲရှိသလားကြောက်ရှိသလားဆိုတဲ့ဟာကိုဒီဟယ်လီကော်ပတာလေးကအရင်သွားကြည့်နိုင်တယ်။ Curiosity ကအခုဒီဆက်စုတုံးပဲသိပ္ပံအချက်လက်တွေပြက်တနာအဝေးမသွားနိုင်တောင်ဆန်းဆန်းမြောက်ဆန်းဆန်းနဲ့သွားရတာလေ။အဲ့တော့ဒီကင်းတောက်လေးမြန်လေးရှိတယ်ဆိုလို့ရှိရင် तू က scouting အရင်လုပ်နှင့်မှာပေါ့နော်။လိုက်ကြည့်လိုက်ကြည့်ပြီးဒီနေရာမှာကြောက်ရှိတယ်ဒီနေရာမှာကြောက်တုံးရှိတယ်ဒီကြောက်တုံးကြီးအပြင်စိတ်ဝင်စားဖို့ကောင်းတယ်ဒါကိုလေ့လာမလားချက်ချင်းဆုံးဖြတ်ဆုံးဖြတ်ပြီးလို့ရှိရင် correct direction ပေးလိုက်လို့ရတယ်ဆိုတော့ဟိုသိပ္ပံအခြေလက်တွေစုဆောင်းပွားအရမ်းညံသွားလိမ့်မယ်ပေါ့နော
်အင်အားကြိုးပေါ်မှာလေ့လာဖို့2020မှာ NASA ကလွှတ်တည်မဲ့ Rover Robot စက်ရုပ်ရင်း mission နဲ့အတူမမီမီအောင်ဦးဆောင်တဲ့ MSH ကို Mars Helicopter Project ရဲ့ Mars Scouting Helicopter ဆိုတဲ့မောင်းတူမဲ့ drone ရင်ကိုအတူဆေလွတ်နိုင်ပေအလားလာလဲရှိတဲ့အတွက်ကြောင့်လေကောင်းကင်တမှုကျေကိုဆွလဲမလွတ်စဒံရမြည်ဒီဆိုတဲ့သူရစကားဟာမြန်မာမျိုးသမီးတဦးရဲ့အကာသအောင်မြင်မှုကိုဖော်ကျူရာရောက်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me cause it only serves to make me more determined to
တလလတန်းစီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္တာကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးတော့သုတဆုံနဲ့အမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့ရှေးဟောင်းအဝတ်ထည်တွေကိုဘယ်လိုစုဆောင်ထိမ့်သိမ်းကြသလဲဆိုတာနဲ့ပေါ်ပါတဲ့မော်တော်ကားတွေထုတ်လုပ်ဖို့ဘယ်လိုစမ်းသပ်ပါသလဲ။နောက်ဆီလီကွန်ဗယ်လီကကွန်ပျူတာပရိုဂရမ်ရေးဆွဲတဲ့ကုမ္ပဏီတစ်ခုအကြောင်းစာရာတွေကိုကိုအောင်အောင်ကတင်ဆက်ပေးထားပါရှင်။
လူသားတွေအနေနဲ့သူတို့တက်တန်းကြရပတ်ဝန်းကျင်ကသမိုင်းဝင်အစားအုပ်တွေအထင်ကြီးရနေရာတွေကိုနောင်လနောင်သားတွေလိလလို့ရအောင်ထိမ့်သိမ့်လေးရှိသလိုပဲအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကစေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ကတော့ရှေးအောင်ရိုးရာဝတ်စုံတွေကိုထိမ့်သိမ့်ပေးနေပါတယ်မေရီလန်းပြည်နယ် Hartford ခရိုင်မှာရှိတဲ့သမိုင်းဆိုင်ရာပစ္စည်းတွေကိုထိမ့်သိမ့်ရှောက်ရှောက်ရေးအဖွဲ့ဝင် Betsy Lehman ကတော့ဒီဝတ်စုံတွေဖက်နက်တွေလက်ရည်တွေကိုဘာကြောင့်စုဆောင်ထားတယ်လဲဆိုတာကိုအခုလိုရှင်းပြပါတယ
် It's part of our social historyhow people dressed
ဒါအတိတ်ကလူမှုဘဝတစ်စိတ်တစ်ပိုင်းမှာလူတွေဘယ်လိုဝတ်စားကြတယ်လဲဆိုတာကိုဒီဝတ်စုံတွေကညွှန်ပြပေးနေတာလေဆာရဲဆာရန်အချက်လက်တွေလိုပဲဒီဝတ်စုံတွေဟာတမိုင်းရဲ့အစိတ်ပိုင်းမှာပဲလေ
မျိုးဆက်အလိုက်ထင်းထင်းရှောက်ရှောက်ခဲ့တဲ့ရှေးအောင်ပစ္စည်းတွေကိုမိသားစုတွေကနောက်ဆုံးမှလာရောက်လှူဒန်းကြပါတယ်နှစ်ပေါင်းများစွာသိမ်းဆည်းထားတာကြောင့်ရိုရင်းနေတဲ့အချို့အဝတ်ထည်တွေကိုတော့မူလလက်ရမပြတ်ပြန်ချုပ်ပြင်ပင်လေးရှိပါတယ်အဲ့လိုပြန်လည်ပြင်ဆင်ရမှာသမိုင်းဝင်လက်ရာတွေမူလအတိုင်းမပြတ်ယွင်းစေဖို့အတတ်နိုင်ဆုံးစူးစမ်းဆောင်ရွက်တဲ့အကြောင်းလေးမန်းကပြောပါတယ်
You can find almost anything on the internet. We have some books that we
need. Internet ပေါ်မှာအလုံးရှာလို့ရတယ်လို့စာအုပ်တချို့လည်းဒီမှာရှိပါတယ်။တကယ်လို့တခုခုကိုသေသေးချာချာသိဖို့လိုမယ်။အချိန်နဲ့ငွေကြေးလည်းတတ်နိုင်မယ်ဆိုရင်တော့ကျွမ်းကျင်ပညာရှင်တွေကိုငှားပြီးစနစ်တကျပြုစုထိန်းသိမ်းနိုင်တယ်လေ။
ဒါလိုလာရောက်လူဒန်းကြတဲ့ရှေးဟောင်းအဝတ်ထည်တွေထဲမှာ1900ပြည့်နှစ်နောက်ပိုင်းကနေ1990ခုနှစ်အတွင်းချုပ်လုပ်ခဲ့တာတွေလည်းပါဝင်ပါတယ်။ဒီအဝတ်ထည်တွေရေရှည်ခံအောင်အတွက်တော့အဆင်မပါတဲ့စက်ကူသားတွေစက်ကူဘုံတွေတုံးပြီးတော့တင်းစီးပါတယ်။ Hartford ရှေးဟောင်းအဝတ်ထည်စုဆောင်ရေးအဖွဲ့ရဲ့တက်တန်းကတော့132မိနစ်ရှိပြီဖြစ်ပြီး Maryland ပြည်နယ် Bel Air မြို့ကစားတဲ့ဟောင်းတစ်ခုမှာဖွင့်လှစ်ထားတာပါ။အဖွဲ့ဝင် Marian Skowinski က
the recording of the history our past
သမိုင်းအချက်အလက်တွေကိုမှတ်တမ်းတင်ဖို့ဆောင်ရွက်တာပါဒါမှနောက်လာနောက်သားတွေအနေနဲ့သူတို့တွေဘယ်ကဆင်းသက်လာပြီးတော့ဒီနေ့လက်ရှိအခြေအနေအထိဘယ်လိုပြောင်းလဲလာသလဲဆိုတာကိုသိရမှာပါ
ဒီပြရိုက်ကိုလာရောက်လေ့လာသူတွေအနေနဲ့ရှေ့ခေတ်သတင်းစာတွေစာရွက်စာတမ်းတွေရှေးအောင်လက်ရာတွေပြည်ဘောကတွေဓာတ်ပုံတွေကိုလည်းတွေ့နိုင်ပါတယ်အလဲလာသူတူဖြစ်တဲ့လေးဘော့စနက်က
I love seeing old clothes. My mother is a
She has a wit terry ကိုကြိုက်ပါတယ်။အမေကအဝတ်ချုပ်တော့ဒီလိုမျိုးတထည်ရဖို့ဘလောက်တောင်အချိန်ယူရတယ်ဆိုတာကိုနားလည်ပြီးတော့တန်ဖိုးထားပါတယ်။အထူးသဖြင့်လက်ဝင်အောင်လှုပ်ထားရတာတွေကိုပါအခုလိုထိန်းသိမ်းထားနိုင်တာတကယ့်ကိုကောင်းပါတယ်
။ရှင်းအောင်လက်ရာတွေကိုထိန်းသိမ်းထားနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတာကြောင့်လည်းစေတနာဝန်ထမ်းတွေအနေနဲ့တက်တက်ကြွကြဆောင်ရွက်ကြပါရခင်ဗျာ။ မော်တော်ကားတွေရဲ့ရေသွင်းတဲ့ဘေးအနေလုံခြုံရေးကိုမထိခိုက်စေပဲပိုးပြီးတော့ကုန်ကျစရိတ်တက်တာစေတဲ့နည်းလမ်းတွေကိုမော်တော်ကားထုတ်လုပ်တဲ့ကုမ္ပဏီတွေကအပြိုင်ဆိုင်ရှာဖွေနေပါတယ်အခုကမှာတော့မော်တော်ကားကိုရီတွေကိုပိုးပြီးတော့ပေါ်ပေါင်းအောင်လှုပ်ဆောင်ပြီးစီးနင်းသူတွေကိုလည်းအနေနဲ့မဖြစ်စေနိုင်တဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်အထူးသဖြင့်ဒီအမေရိကန်ပြည်အောင်စုမှရောင်းချမဲ့မော်တော်ကားအမျိုးအစားတွေကိုဈေးကွက်တင်မရောင်းချခင်မှာမတော်တဆကားတိုက်မှုတွေဖြစ်ရင်ဘလောက်ထိအောင်ခံနိုင်ရင်ရှိမလဲဆိုတာကိုအရင်စမ်းသပ်လို့ရှိပါတယ်အမျိုးသားသိပ္ပံနဲ့နည်းပညာ Institute NIST မှာဆိုရင်စံတမှုတစ်ခုအရာကားကိုရီးယားခန္ဓာရင်အားကိုမထိခိုက်စေဘဲပူပေါ်ပေါင်းအောင်လုပ်နိုင်တယ်လို့ဆိုပါတယ် NIST မော်တော်ကားကိုရီးယားတည်ဆောက်ရေးဆိုင်ရာပညာရှင် Tim Foskey က
The testing the automotive companies does is fairly simple
ထိရှားမှုကိုဘလောက်တိခံနိုင်ရှိမလဲဆိုတဲ့စမ်းသပ်မှုတွေကိုကုမ္ပဏီတွေကအမြဲရှာဖွေနေပါတယ်နောက်ထပ်တစ်ဆင့်ဖြင့်မော်ဒယ်တွေအတွက်ဒီပစ္စည်းတွေကိုထုတ်လုပ်တဲ့အခါမှာရောအသုံးပြုတဲ့နေရာမှာရောခံနိုင်စွမ်းအားဘလောက်ရှိသလဲဆိုတဲ့တကယ့်အဖြေကိုအနည်းစားဆုံးသိရဖို့ဤမျိုးစုံနဲ့စမ်းသပ်နေပါတယ
်မော်တော်ကားကုမ္ပဏီတွေအနေနဲ့ပေါ့ပေါ့ပါပါနဲ့စီစားပိုသက်သားတဲ့မော်တော်ကားတွေထုတ်လုပ်နိုင်ဖို့ NIST ကကူညီနေပါတယ်ပေါ်ပါတဲ့မော်တော်ကားကိုရီးယားစမ်းသပ်တည်ဆောက်ရေးအခမ်းအနားတော့တက်ထစနမူနာတွေကိုဆေးအဖြူတုပ်ပြီးဆေးအမင်းနဲ့အဲ့ဒီပေါ်မှာထပ်ဖြန်းပြီးတော့စမ်းပါတယ် Foskey က
We can deform the material in the center here in a very
ဒီကားကဒီလယ်မှာဘာဖြစ်သွားသလဲဆိုတာစမ်းသပ်တာပါကားကိုရဲနေရာတွေဟာဘလောက်ခံနိုင်ရှိမလဲဆိုတာကိုသိရဖို့အစားထိုးပြီးဒါကိုဆွဲဆန့်ကြည့်တယ်တွန်းကြည့်တယ်နောက်ဆက်ကြောင်းနေရာတွေဒေါင်းတွေကိုတိုက်မိတဲ့အခါမှာဘလို့ဖြစ်မလဲဆိုတာကိုသိရဖို့ပါ
နမူနာတက်ထူစာကိုဆွဲဆန့်ကြည့်တဲ့အခါမှာအရည်သွေးမြင် HD ကင်မရာနဲ့ရိုက်ကူးထားတာကြောင့်အရင်နီလန်ဟောင်းထက်ပိုပြီးတော့အနေအထားအမှန်ကိုတွေ့နိုင်ပါတယ် Foskey ကအခုလိုရှင်းပြပါတယ
် To give an example of what they're looking for
တကယ်လို့ဒါနမူနာတက်ထူစာကို20ရာခိုင်နှုန်းဆွဲဆန့်လိုက်ပြီးတဲ့အခါပုံပြတ်သွားမယ်ဆိုရင်ဒါမှမဟုတ်22ရာခိုင်နှုန်းဆွဲဆန့်ပြီးမှသာတကယ်ပုံပြတ်သွားတာမျိုးဖြစ်ပြီးအဲ့ဒါကိုတေချာမတိုင်းနိုင်ဘူးဆိုရင်ဒီတက်ထူစာလေးကြောင့်နာမည်ပြက်ပြီးဒေါ်လာတန်းချီဆုံးရှုံးနိုင်ပါတယ်
သိပ္ပံနည်းပညာရှင်တွေကအခုလိုစမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့အချိန်ထဲမှာမော်တော်ကားထုတ်လုပ်သူတွေဟာတက်ထုဇာတွေကသာမဟုတ်ဘဲဖိုင်ဘာဇာတွေကိုလည်းလာရောက်စမ်းသပ်နေပါတယ်ခင်ဗျာ။ကွန်ပျူတာပရိုဂရမ်တွေရေးဆွဲတဲ့ Capella Space Company ဟာ Silicon Valley မှာထပ်မံဖွင့်လှစ်တဲ့ကုမ္ပဏီတစ်ခုပါ။ဒါပေမဲ့လည်းဒီပရိုဂရမ်တွေကို American စစ်တပ်အတွက်ရေးဆွဲပေးနေတာပါ။
We like to work with the government because we think we can help the government.
အစိုးရအတွက်ကျွန်တော်တို့အလုပ်လုပ်ပေးကြပါတယ်။လူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုအကာအကွယ်ပေးမယ်။အကုန်ကျတတ်တာပြီးဘယ်သူမှမမရှိသေးတဲ့နည်းပညာတွေကိုဖန်တီးပေးနိုင်ပါတယ်
။အီရန်နိုင်ငံကရွှေပြောင်းချစ်ချနေထိုင်သူဖယံဘနာဇဒီဟာဖနက်ထဲတဲ့ဘူးထက်အနည်းငယ်သာပိုကြီးတဲ့ဂျိုရုဆက်သွယ်ရေးအထူးဆက်တလုံးကိုဖန်တီးနေသူပါ။
In fact this is a military type technology. The problem is the
size. ဟာစစ်ဖက်မှာသာသုံးတဲ့နည်းပညာမျိုးပါ။ပြဿနာကစစ်တပ်မှာအခုတုံးနေတဲ့ဂျိုရုဆက်သွယ်ရေးဆက်တွေဟာတော်တော်ကိုကြီးနေတာပ
ါစစ်ဖက်ကလက်ရှိတုံးနေတဲ့ဆက်တွေထဲဈေးသက်သာပြီးအလုတ်လုတ်တာပုံမြန်ဆန်တဲ့အသေးစားဂျိုရုဆက်သွယ်ရေးဆက်တွေကိုကပဲလာကုမ္ပဏီကဖန်တီးတည်ဆောက်နေတာပါအဲ့ဒီကုမ္ပဏီရဲ့လက်အောက်ခံကာကွယ်ဆိုင်ရာနည်းပညာအဖွဲ့ DNUX လို့ခေါ်တဲ့နည်းပညာသစ်စံတရေးအဖွဲ့ကနေအသေးစားဆက်သွယ်ရေးဂျိုရုဆက်တွေကိုပြုလုပ်ပေးနေတာပါ DNUX ပြောခွင့်ရ Raj Shah က
So the Department of Defense is the world's largest bureaucracy.
ကာကွယ်ရေးဌာနကမ္ဘာပေါ်မှာအကြီးဆုံးဖွဲ့အစည်းကြီးပါ။လျှို့ဝှက်လုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းတင်းကြပ်ရပါမယ်။ကျွန်တော်တပ်ဖွဲ့ဝင်တွေဟာအသက်ရှင်ကြမလား၊တည်ဆုံသွားမလားဆိုတဲ့လမ်းတလမ်းပေါ်မှာရှောင်နေကြရတာပါ
။ဒါကြောင့်သက်ဆိုင်ရာအရာရှိတွေအနေနဲ့ဤပညာကိုအသုံးပြုပြီးအနည်းငယ်နည်းနိုင်သမျှနည်းလမ်းတွေကိုရှာဖွေနေပေမယ့်လက်ရှိဤပညာတွေဟာဟောင်းနှံနေပါပြီ။ဒီလိုအခြေအနေအောက်မှာဤပညာကုမ္ပဏီတွေဟာအစင်းမြင့်ဤပညာသုံးစက်ပစ္စည်းတွေကိုစမ်းသပ်တည်ထွင်နေတာပါလို့ Capella Space ပြောခွင့်ရဖယံဘန္နာဇဒီကပြောပါရယ
် You know have this minimal viable product
ဒီလိုအစင်းမြင့်ဤပညာသုံးပစ္စည်းတွေကိုဈေးကွက်ထဲခန့်ညံ့မြန်ပို့ပြီးနောက်ထပ်ပြန်လဲစမ်းစစ်တာတွေလို့ပိုကောင်းအောင်လဲဆက်လုပ်သွားရပါမယ်
မကြသေးခင်ကကျင်းပခဲ့တဲ့ Mikan Institute Global ညီလာခံမှာတော့အစင်းမြင့်ဤပညာသုံးပစ္စည်းတွေအမြဲမပြတ်ဖန်တီးဖို့လိုကြောင်း Alphabet Company က Eric Shamik ကပြောပါတယ်
။ As a broad statement, government systems are not using
ချုံပြောရရင်တော့အစိုးရဌာနတွေဟာနောက်ဆုံးထုတ်လုံခြုံရေးစနစ်ကောင်းမွန်တဲ့ကွန်ပျူတာစနစ်မျိုးကိုမသုံးကြပါဘူး။
လွန်ခဲ့တဲ့18လကစပြီး DNUX ဟာ American ပြည်ထောင်စုနောက်ကမ္ဘာတဝန်းကနည်းပညာကုမ္ပဏီပေါင်း30လောက်နဲ့အတူလက်တွဲလှုပ်ဆောင်နေပြီး Capella Space Company အနေနဲ့လည်းလာမယ့်6လလောက်အတွင်းဂျိုရုနဲ့ပတ်သက်တဲ့အစီအစဉ်တွေစတင်သွားမှာဖြစ်ပါတယ်ခင်ဗျာ
အ
ကုလအားစီစဉ်တိဆက်ပေးနေတဲ့ဒုတာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်ထုတ်လွှင့်ထားပါတယ
်။ဒီတစ်ပတ်တော့မြန်မာနိုင်ငံမှာထွက်တဲ့တွင်းထွက်ကြောင်မြတ်တွေအကြောင်းGSC ကျောင်းမြတ်သင်တန်းကျောင်းကကျောင်းမြတ်ပညာရှင်ဆရာဦးတင်ကျော်အတန်းကပြောပြပေးမှာပ
ါကျောင်းမြတ်ဆိုတဲ့ definition ကတော့ပြောမယ်ဆိုတော့ကျေပြတ်နေလို့ပြောလို့ရပါတယ်အခုနောက်ပိုင်းဆိုရင်သူကရှားပါတော့တော့လူတွေတံမိုးထားတော့ဆွဲဆောင်မှုရှိတော့ဘယ်ရောက်တူမဆိုကျောင်းမြတ်လို့တော့မှခေါ်ခြင်းတဲ့သဘောမျိုးဖြစ်နေတယ်ဒါပေမဲ့တကယ်တကယ်တိတိကျကျပြောရင်တော့ကျောင်းမြတ်လို့ခေါ်ဖို့ဆိုရင်တကယ်တမ်းဒါတွင်းတွက်တဘာဝတွင်းတွက်ဖြစ်ရပါမယ်။နော်လူလုတာမဖြစ်ရပါဘူး။နောက်သူ့မှာခုနလိုပဲပေါ့။လှပမှုရယ်၊ကြံ့ခိုင်တည်ငြိမ်မှုရယ်၊ရှားပါမှုရယ်ဒါဒီချင်းသုံးရပြည့်စုံသွားပါမယ်။နော်အဲ့တော့ကျွန်တော်ဘာမှယူမှာလဲကြောင်းမြက်ဆိုတာကြောင်းမြက်လို့သတ်မှတ်တာခုနစိန်ပရမားနီလာကြောက်စိန်နောက်တစ်ခါတခြားရောင်စုံကြောက်တည်ရှိတယ်။ကြောင်းမြက်ကိုမေတ္တာမှုပရမားနီလာလို့မကြည့်တဲ့ကြောင်းမြက်အားလုံးတွင်းတွက်အားလုံးလှပတဲ့တွင်းတွက်အားလုံးကိုကြောင်းမြက်လို့ရယ်သမပါတယ
်မြန်မာနိုင်ငံမှာအဓိကထွက်တဲ့ကြောင်းမြတ်တွေကဘာတွေပါလဲ
အဲရေပုံကပြောမယ်ဆိုလို့ရှင်တော့ကြောင်းမြတ်အစုံထွက်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ train ချက်အနေနဲ့ကျွန်တော်ပုံမှန်ဒီမှာများမထွက်ပါဘူးမထွက်ဘူးဆိုတာကျွန်တော်ကမတွေ့သေးတာလေးဖြစ်ဖြစ်နိုင်တယ်ကျွန်တော်ကရှိကုန်မရှိတာလေးဖြစ်ဖြစ်နိုင်ပါတယ်เนาะအဲ့ဒါတစ်ချက်ရယ်နောက်တစ်ခုက open ပေါ့เนาะကျွန်တော် Australia မှာထွက်တဲ့ open ကပုံမှန်ဒီမှာအဲ့လိုကြောင်းမြတ်တန်းဝင်တဲ့ open မတွေ့ရသေးပါဘူးဒါပေမဲ့တချို့ location တွေကနေတချို့ data တွေကနေတော့ open အမျိုးအစားမျိုးဝဲတစ်ခုစားတစ်ခုစားတွေ့ရဲဆိုတဲ့သတင်းတော့ရှိပါတယ်သို့တော့များများဆဆတော့ကျွန်တော်ဟို information မရထားသေးပါဘူးအဲ့တော့အဲ့ဒီနှစ်ခုကလွန်ရင်ကြောင်းမြတ်အားလုံးနှီးပါထွက်တယ်လို့ဆိုလို့ရပါတယ်ဒါအမှားကြီးရဲ့ထူးခြားတဲ့အချက်ပဲဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီကြောင်းမြတ်တွေထဲမှာတန်ဖိုးအရှိဆုံးကစပြီးတော့နည်းနည်းပြောပြပေးပါဆရာဟိုနာမည်လေးတက်ပါတန်ဖိုးအရ
ှိဆုံးကတော့ကျွန်တော်Ruby Sapphire တော့တံမိုးအရှိဆုံးလို့သတ်မှတ်လို့ရပါတယ်။ And ဆိုလိုတာကတကယ်တမ်းကျတော့ရေပုံကပြောမယ်ဆိုလူတိုင်းကစိန်ကိုတံမိုးချီးတယ်လို့ခေါ်ကြပါတယ်။သို့တော့ဘာမှပြင်မစိန်အနည်းအကျဉ်းပဲထွက်ပါတယ်။တပွင့်ကြီးရှင်ပြီးပြောမယ်။တကလတ်စီတုံးကြီးရှင်ပြီးပြောမယ်ဆိုလို့ရှိရင်ပရမားနီလာကိုစိန်ကမမိပါဘူး။ဟောသူတို့ record တွေရဆိုလို့ရှိရင်လည်းဥမာတချို့စိန်ကြီးဈေးကြီးပဲဆိုတဲ့စိန်နဲ့ဈေးကြီးပဲဆိုတဲ့ပရမားကိုရှင်လိုက်လို့ရှိရင်တကလတ်နှုံးကတော်တော်ကြီးကိုကွာတယ်။ပရမားနီလာပို့ပြီးတော့တံမိုးချီးနေတာတွေ့ရပါတယ်တကယ်ဈေးကြီးချင်းရှင်မယ်ဆိုရင်အဲစိန်တက်ကိုအများကြီးစီးကြီးပါတယ်နောက်တစ်ခုကဘာကြောင့်လဲဆိုတော့ရှင်းပြောမယ်ဆိုရင်ကြိတ်ချက်ကပရမားနီလာနဲ့ရှင်စိန်ရလीနည်းနည်းပိုးများများတွေ့ရတယ်ဒါတစ်ချက်နောက်တစ်ခုကစိန်ရအရွယ်ကြီးကြီးပရမားနီလာဆာများများဆာဆာတွေ့ရတယ်ပရမားနဲ့နီလာမှာတော့မှနီလာအရွယ်ကြီးကြီးတွေ့ဖို့ပိုလွယ်ပါတယ်ပရမားအရွယ်ကြီးတွေ့ဖို့ခဲရင်ပါတယ်ဒါကြောင့်မလို့ပရမားအကြီးတွေးကောင်းကောင်းအရွယ်ကြီးပြီဆိုရင်သူနဲ့အရွယ်စားတူတဲ့စိန်သို့မဟုတ်သူတဲ့အရွယ်စားပူကြီးတဲ့စိန်နဲ့ကိုတံပိုးအရန်များပါတယ်အတိကတော့ရှားပါလို့ပါညလည်းအဲ့ဒီအတိုင်းပါပဲဒါပေမဲ့ကျွန်တော်ဘာမှဒီမှာတော့ညမထွက်ဘူးပေါ့အဲ့တော့တံပိုးကြီးတဲ့ကြောက်ဆိုရင်ကျွန်တော်ကအတိကတော့ပရမားနဲ့နီလာနောက်ကကြောက်စိန်ပါကြောက်စိန်ကလည်းအဲ့လိုပဲတပွင့်ချင်းရှင်ပဲတော့ဈေးကြီးပဲဆိုရှင်ပဲဆိုရင်တချို့ကြောက်စိန်ကြီးဟာစိန်ကိုကောင်းကောင်းပြီးနိုင်ပါတယ်စိန်ရဲ့တံပိုးရှင်ရဲတဲ့တွင်းတွက်တွေဖြစ်ပါတယ
်ဗရမယားနဲ့နီလာလိုအဖိုးတန်ကြောက်တွေကိုမြန်မာနိုင်ငံရဲ့ဘယ်နေရာတွေမှာတွေ့နိုင်ပါသလဲ
ဗရမယားနီလာတော့အလုံးသိရတိုင်းမြေအတိကထွက်တာတော့မိုးကုတ်ဒေသတော့အကောင်းဆုံးနဲ့အများဆုံးထွက်ပါတယ်ဒုတိယအနေနဲ့ကျွန်တော်ပြောရရင်တော့အရေးကြီးတာမိုင်းရှူပေါ့နော်ကျွန်တော်တောင်ပိုင်းရှမ်းပြည်မှာရှိတဲ့မိုင်းရှူမိုင်းရှူမှာပရမယားထွက်တယ်ဆိုတာသိရတော့အနည်းအစိတ်လောက်ပဲရှိပါသေးတယ်အဲ့နောက်တစ်ခုကအချင်းချင်းနဲ့ကျွန်တော်ကြောက်စိမ့်မင်းကိုသွားတဲ့လမ်းမှာရှိရဲ့နန့်ရာဆိုတဲ့ရွာရှိပါတယ်အဲ့ဒီမှာရေစိတ်ရှိတယ်နန့်ရာစိတ်ပေါ်ဒီရွာအဲ့ဒီမှာလည်းပရမယားနီလာထွက်ပါတယ်အဲ့တော့အဲ့ဒီဟာတော့သူတို့တိရ information ကနှစ်တရာကျော်လောက်ရှိပါပြီဒါပေမဲ့အခုနောက်ပိုင်း15နှစ်အနည်းနဲ့ဆယ်မှာတော့အဲ့ဒီရာကြောက်တဲ့ဈေးွက်တွေကိုရောက်လာပါတယ်နောက်ထပ်ဘယ်နေရာတွေကအရေးကြီးသေးလဲဆိုဆိုပါစို့မြောက်ပိုင်းရှမ်းပြည်ပြင်လုံဒေသအဲ့ဒါလည်းအရေးကြီးပါတယ်သို့တော့အဲ့ဒီမှာတော့ပရမယားကိုသူတို့ဘယ်လိုခေါ်မလဲများများဆဆလက်တလုံးမှာမထုတ်ပါဘူး။ဘာလို့ဒေတာကနည်းနည်းလေးအလန်းဝေးတယ်။အဓိကတော့အဲ့ဒါအကြောင်းပါ။ခုနောက်ပိုင်းကျွန်တော်ကရင်ပြည်နယ်မှာလည်းတွေ့ပါတယ်။အလားတူပဲ
ကျောက်စင်းရင်းပြည်သားမှာပဲเนาะဆိုပါစို့ကချင်ပြည်နယ်ပဲတနိုင်းမှာလည်းတွေ့ပါတယ်เนาะအဲ့တော့ကျွန်တော်ထင်တော့ကျွန်တော်ပမာပြည်မှာဟိုတချို့ဒေသတွေကတေချာဘူမိဗေဒအဖြစ်မလိလာသေးတာတွေတော်တော်များများကျန်ပါသေးတယ်အဲ့တော့အဲ့ဒီဒေသတွေမှာလည်းနောက်ပိုင်းမှာဗရမျာတို့နီလာတို့ခွက်ရအစ်စ်တွေတွေ့ဖို့အလားအလာအများကြီးရလို့ကျွန်တော်တို့ယုံကြည်ပါတယ
်ကချင်ပြည်နယ်ထဲကကျောက်စင်းကတော့အထူးကြဆုံးပါ
ကျောက်စင်းရတော့လေကချင်ပြည်နယ်ပါပဲအဲ့တော့ကျောက်စင်းနဲ့ပတ်သက်လို့ပြောရရင်လေဒီကမ္ဘာပေါ်မှာကျောက်စင်းတွေ့နိုင်နေဒေသဟာလေနိုင်ငံ၅နိုင်ငံလောက်ရှိပါတယ်အဲ့ဒီမှာပို့ထူးရတာဗမာပြည်မှာတော့အကြီးအကျယ်လဲကောင်းတယ်အခြေအတွက်များများလဲထွက်ရှိပါတယ်အဲ့ဒါတခုကတော့အရန်ထူးကြပါတယ်အဲ့တော့ကျွန်တော်ကစီဝိုင်းရပြောမယ်ဆိုရင်သုံးမို့ရှင်ထုတ်လုပ်မှုနဲ့ပဲဖြစ်စီပြောမယ်ဆိုရင်ကျောက်စင်းနဲ့ပတ်သက်လို့ကမ္ဘာပေါ်မှာမြန်မာနိုင်ငံတခုတည်းရနေပြီအဓိကထွက်တယ်လို့ဆိုနိုင်ပါတယ်အဲ့တော့အဲ့ဒီမှာလည်းကျွန်တော်တခုပြောစရာတော့ရှိပါတယ်ကျောက်စင်းလို့သတ်မှတ်တဲ့တွင်တွက်ကနှစ်မျိုးရှိပါတယ်တခုကတော့ဂျီရိုက်နောက်တစ်ခုကတော့ nephrite ဆိုရှိပါတယ် nephrite နဲ့ဂျီရိုက်ရှင်းမယ်ဆိုရင်ဂျီရိုက်ကတော့တံမှုပူကြီးပါတယ်ပူလဲလှတယ်ပူလဲမာတယ်အခုပြောတာကျွန်တော်ပြောတာဂျီလိုက်ကိုပြောတာပါဂျီလိုက်ကကမ္ဘာမှာ9နေရာပဲတွေ့နိုင်တယ် nephrite ကတော့9နေရာမကပါဘူးတွေ့နိုင်ပါတယ်တရုတ်ပြည်မှာလည်းတွေ့ပါတယ်เนาะဂျီလိုက်ကတော့ကျွန်တော်တို့အတိကကမ္ဘာမှာဗမာနိုင်ငံတစ်ခုရပဲထွက်တယ်လို့ဆိုနိုင်ပါတယ်အဲခံပြီးပေါင်းချင်းဒေတာနဲ့အဲ့ဒါတော့စကိုင်းတိုင်းနဲ့ရောက်သွားပြီဘာကမှာတော့အတိကကြောက်စိမ့်ထွက်တာကြောက်မြတ်တောင်းဝင်နေဂျီလိုက်ကိုပြောတာပါ
ကြောက်မြတ်ပညာရှင်ဦးတင်ကျော်တန်ပါ precious stone လို့ခေါ်တဲ့အဖိုးတန်တန်းဝင်ကြောက်တွေဖြစ်တဲ့ဗရမျာနီလာနဲ့ကျောက်စင်းတွေအကြောင်းအဓိကထားပြီးပြောသွားတာပါနောက်တစ်ပတ်မှာတော့အဖိုးတန် precious stone တွေမှာပါဝင်တဲ့စိမ့်အပြင်ဗရမျာနီလာနဲ့ကျောက်စင်းတွေလောက်တန်ဖိုးမရှိပေမဲ့မြန်မာနိုင်ငံမှာထွက်တဲ့ semi precious လို့ခေါ်တဲ့ရှားပါးကျောက်မြတ်တွေအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ
တော်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုအတန်လွင့်နေတဲ့ရေဒီယိုတနအိစာအစီအစဉ်အစဆုံးကိုမြန်မာစံတော်ချိန်ည7:00နာရီကနေ17:00နာရီအထိနားဆင်နိုင်ပါတယ်။မနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့နည်းပညာသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ခုတောက်ကြနေညပဲထိတ်တန်းရနေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မရှင
်။နောက်ကိုရီးယားဘက်ကစီးရင်နဲ့စတင်တိုက်ခိုက်လာမယ်ဆိုရင်လက်တုံပြန်မှုတွေအမေရိကန်စစ်တပ်ကအသင့်အနေထားပြင်ထားတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကနောက်ကိုရီးယားကိုထပ်မံသတိပေးလိုက်ပါတယ်။စီးရင်နည်းနဲ့တုံပြန်ကင်တွေကိုအားလုံးအသင့်ပြင်ထားပြီးဖြစ်ကြောင်းနဲ့နောက်ကိုရီးယားခေါင်းဆောင်ခွန်ချွန်အနေနဲ့တခြားနီးလန်းရွေးချယ်ဆောင်ဖို့မျှော်လင့်ကြောင်းသမ္မတကတွစ်တာလူမှုကွန်ရက်မှာဒီကနေ့ပဲရေးသားပြောဆိုလိုက်တာပါ။အမေရိကန်နဲ့အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကိုချင်းချောက်တက်ခတ်မှုတွေကိုစတင်လှုပ်ဆောင်လာမယ်ဆိုရင်တရုတ်အနေနဲ့မြောက်ကိုရီးယားကိုအကူအညီပေးမှာမဟုတ်ဘူးလို့တရုတ်ဆိုရပြောဆိုပြီးနိုင်ရိုင်းချင်မှာပဲသမ္မတထရမ့်ကထပ်မံသတိပေးလိုက်တာပါမြောက်ကိုရီးယားကပထမဆုံးစတိုက်တဲ့ချင်းမျိုးမှာတရုတ်ဆိုရအနေနဲ့ဘယ်သူ့ဘက်ကမှမနေပဲကြားနေသွားမဲ့သဘောထားမျိုးကိုအဆိုရအပေါ် Global Times စာမှာဒီကနေ့ရေးသားဖော်ပြပြီးမြောက်ကိုရီးယားကိုတရုတ်နိုင်ငံကသတိပေးထားတာပါတော်တော်ပြည်နယ်ပြည်နယ်ကတရုတ်ရဲ့လူလုံချုံတစ်ခုနဲ့အမေရိကန်စစ်တမော်ဒဇင်ဖြတ်တန်းသွားခဲ့ပြီးတဲ့နောက်တကိစ္စပေါ်မချေနဲ့တဲ့အကြောင်းတရုတ်ဆိုရကဒီနေ့ပဲပြောဆိုကန့်ကွက်လိုက်ပါတယ်အမေရိကန် USS John S. McCain စစ်တမော်ကတရုတ်ပြည်နယ်နိုင်ငံတကာဥပဒေကိုချုပ်ပေါက်ခဲ့ပြီးတရုတ်ဆိုရရဲ့ချုပ်ချာအာဏာနဲ့လုံချုံရေးကိုလည်းထိပါးရောက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောဝင်ရသူကဒီနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ဗင်နီဇွဲလာကောင်ဆောင်နီကိုလတ်မာဒူရိုကသူ့အပေါ်အမေရိကန်ဆွေးနွေးကတန်ခတ်ပိတ်ဆို့မှုတွေချမှတ်တာဟာအရင်းရှင်ဝါရီရဲ့ရန်လိုရဲ့လောက်ရဖြစ်ဝေဖန်လိုက်ပြီးဒီလိုတန်ခတ်မှုတွေချမှတ်တဲ့အမေရိကန်သမ္မတထောင်နဲ့ထွက်နေတွေ့ဆုံနေတဲ့အကြောင်းလဲမနေ့ကပြောဆိုလိုက်ပါတယ်သမ္မတထောင်ကိုတယ်လီဖုန်းနဲ့ဓမ္မမော်ရီလည်းမျက်နှာချင်းဆိုင်တွေ့ဆုံစကားပြောနိုင်အောင်စီစဉ်မှုနိုင်ငံကြီးအရေးဝန်ကြီးဌာနကိုညွှန်ကြားထားကြောင်းလဲပြောဆိုခဲ့တာပါ
2019ခုနှစ်ဩဂုတ်လ17ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါလိမ့်ရှင် VOA American တိုင်းရဲ့စနေနေ့မနက်ဖြန်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ32 40 49လိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မခွန်ညိုပါ
Thank you.
This program has come to you from the Voice of America, Washington.